Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ။ Washington Bureau of American တန်ခါနေ2020ပြည့်နှစ်မလ30ရက်အင်္ဂါနေ့ညပဲစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်နေပါပြီ။ကျန်းလန်မီတာ190 kHz 905လိုင်လမီတာ32 kHz 633ညလိုင်လမီတာ32 kHz 933ညလိုင်လမီတာ51 kHz 5885တို့ကနေထုတ်လွှင့်နေတဲ့ဒီစီစဉ်ကို View Internet ဆာမျက်နှာ burmese.viewnews.com နဲ့ Facebook View Burmese News Store မှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ဒီညအတွက်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာအသင်းတွေကိုညလောက်နဲ့ကျွန်တော်ကြော်သိလို့ပြောပြသွားမှာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးစပြီးပြန်နှံ့ကူးစက်တဲ့ဆော့ဘန်ကာလာတွေကအပြင်းထန်ခံခဲ့ကြရတဲ့တရုတ်နဲ့တောင်ကိုရီးယားလိုနိုင်ငံတွေမှာအများကြီးတိုးတက်လာပြီးဖြစ်ပေမဲ့ဒေသတွင်းမှာဒီရောဂါပိုးပြန်နှံ့ကူးစက်မှုအဆုံးသတ်ဖို့ကတော့အဝေးကြီးလိုသေးတယ်လို့ကမ္ဘာ့ကျန်းမာရေးဘုတ် WHO ကဒီကနေ့သတိပေးလိုက်ပါတယ်။ပစိဖိတ်နောက်ပိုင်းဒေသဆိုင်ရာ WHO ညွှန်ကြားရေးမှူးထက်ကရှိခါဆာယီကဒါဟာရေရှည်ရင်ဆန်ရမယ့်အခြေအနေတစ်ရပ်ဖြစ်ပြီးစိတ်အေးလက်အေးနေလို့မရသေးပါဘူး။နိုင်ငံတိုင်းအနေနဲ့သူတို့ပြည်တွင်းအခြေအနေအရဆက်ပြီးတုံ့ပြန်လှုပ်ဆောင်သွားဖို့လိုပါတယ်လို့ရှင်းလင်းပွဲတစ်ခုတင်ပြောသွားပါတယ်။ COVID-19 နဲ့ပတ်သက်ပြီးကမ္ဘာလုံးအခြေအနေကိုစောင့်ကြည့်မှတ်တမ်းတင်နေတဲ့ Johns Hopkins တက္ကသိုလ်ရဲ့နောက်ဆုံးကိန်းဂဏန်းတွေအရကမ္ဘာလုံးမှာ virus ပိုးကူးစက်သူ 9,800 ကျော်၊သေဆုံးသူ 3,900 ကျော်နဲ့လုံးဝပြန်သက်သာလာသူက 36,000 လေးပါရှိပါတယ်။ဒီတော့ဒီမှာပဲအမေရိကန်သမ္မတ Donald Trump ကခောက်ခါခွာနေထိုင်ကြရေးဆိုင်ရာသူ့ရဲ့ညွှန်ကြားချက်တွေကိုလိုက်နာဖို့နောက်ထပ်တစ်လသတ္တန်းတိုးလိုက်တာကြောင့်အမေရိကန်ကလူပေါင်းတက်တန်းရဲ့အသက်တွေကိုကယ်တင်နိုင်မယ်လို့တနင်္လာနေ့ကပြောပါတယ်။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမှမင်းကြီးဦးယွန်နီစီယာကအကူအညီပေးနေတဲ့နိုင်ငံကကဒုက္ခသည်စခန်းတွေထဲမှာ COVID-19 ရောဂါတားဆီးကဝေလူဆောင်ချက်တွေချမှတ်ထားပြီးအဲ့ဒီအထက်မှာဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေလည်းပါဝင်ပါတယ်။ virus နဲ့ပတ်သက်ပြီးအသိပညာပေးတာတွေကိုရိုဟင်ဂျာ၊ဘမာ၊ဘင်္ဂလီဘာသာစကား၃မျိုးနဲ့ရေဒီယိုကနေထုတ်လွှင့်တော့ဗီဒီယိုနဲ့ပြသတာပိုစတာနဲ့လက်ကမ်းစာဆောင်ဖြန့်ဝေတာတွေလှုပ်ဆောင်နေတယ်လို့လည်းပြောပါတယ်။ဒါအပြင်အားလုံးအတွက်ဆက်ပြားနဲ့ရည်အလုံးလုံးရစီဖို့နဲ့လက်ဆေးလို့ရတဲ့နေရာတွေပို့ပြီးချထားပေးဖို့လုပ်နေပြီလို့လည်းယူအန်ဆရာကပြောပါတယ်။ဒုက္ခသည်တွေနဲ့စခန်းအနီးအနားကဒေသခံလူထုအတွက်တရားခွဲထားရင်းနဲ့ကုသရေးဌာနတွေဖွင့်လှစ်ဖို့အစီအစဉ်တွေလည်းလှုပ်ဆောင်နေပါတယ်။ရိုဟင်ဂျာလို့ခေါ်ဆိုတာကိုမြန်မာဆွေရဘက်ကအတိအမှန်မပြုဘဲဒုက္ခသည်တွေပြန်လည်လက်ခံရေးအစီအစဉ်တွေချမှတ်ထားပြီးမယ်။အခု COVID-19 ကပ်ရောဂါပြီးရင်ဆိုင်နေရချိန်မှာဒီအစီအစဉ်တွေအားလုံးရပ်တန့်နေပါတယ်။ကမ္ဘာတဝန်း COVID-19 ကပ်ရောဂါပိုးနဲ့ရင်ဆိုင်နေရချိန်မှာအင်တာနက်ဆက်သွယ်ရေးဖြတ်တောက်ထားတဲ့နိုင်ငံတွေအနေနဲ့လူအသက်တွေမဆုံးရှုံးစေရအောင်အင်တာနက်ဆက်သွယ်ရေးပြန်ဖွင့်ပေးဖို့လူအခွင့်အရေးစောင့်ကြည့်လေ့လာရေးအဖွဲ့ HRW ကတောင်းဆိုလိုက်ပါတယ်။အင်တာနက်ကိုရွေးချက်ရှိရှိဖြတ်တောက်ထားတာဒါမှမဟုတ်အသုံးပြုမှုကန့်သက်ထားတာဟာအခြေခံလူအခွင့်အရေးတွေကိုချိုးဖောက်နေတာဖြစ်တယ်လို့ COVID-19 လို့ကပ်ရောဂါပိုးကြောင့်နေချိန်မှာလူအသေးပြောက်ပိုများစေနိုင်တယ်လို့ဒီကနေ့ရက်စွဲနဲ့ HRW ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တမရုံနဲ့ရခိုင်ရနကိုင်ဖွဲ့အေအူကြောင့်မကြာခဏတိုက်ပွဲဖြစ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကမြို့နယ်ရှင်းမြို့နယ်နဲ့ချင်းပြည်နယ်ပလောဝမြို့နယ်တို့မှာပြီးခဲ့တဲ့ဖေဖော်ဝါရီလဆန်းကစပြီးအင်တာနက်ဆက်သွယ်ရေးတွေဖြတ်တောက်ထားတာပါ။ကျန်းမာရေးဆိုင်ရာအကြတဲ့ကာလအတွင်းမှန်ကန်တဲ့သတင်းအချက်အလက်တွေကိုအချိန်မီသိရဖို့တိတ်ကိုအရေးကြီးတယ်လို့ HRW ကထောက်ပြထားပါတယ်။အင်တာနက်ကိုပိတ်ထားတာကြောင့်လူမှုအနေနဲ့အရေးကြီးတဲ့သတင်းအချက်အလက်တွေနဲ့ဝန်ဆောင်မှုတွေကိုရဖို့အတားအဆီးဖြစ်သွားစေတယ်လို့ Digital အခွင့်အရေးဆိုင်ရာ HRW ကြီးတန်းသူတွေဒီဘိုရာဘရောင်းကပြောပါတယ်။ရန်ကုန်လေစိတ်ကနေဂျပန်နိုင်ငံတိုချိုမြို့ကိုဒီကနေ့မလ31ရက်နေ့ဧပြီလ1ရက်4ရက်5ရက်8ရက်နဲ့10ရက်နေ့တွေမှာထွက်ခွာမယ် ANA ဂျပန်လေကြောင်းလိုင်းရဲ့လေယာဉ်ခီးစဉ်တွေကိုကယ်ဆယ်ရေးလေယာဉ်ခီးစဉ်တွေအဖြစ်သတ်မှတ်ထားတာကြောင့်မြန်မာနိုင်ငံကနေပြန်ထွက်ချင်တဲ့အမေရိကန်နိုင်ငံသားတွေအဲ့ဒီလေယာဉ်တွေနဲ့လိုက်ပါနိုင်တဲ့အကြောင်းရန်ကုန်မြို့အမေရိကန်တန်ယုံကဒီကနေ့ရက်စွဲနဲ့ထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံထားရသူ14ဦးရှိပြီးအဲ့ဒီထဲကတဦးဒီကနေ့ကွယ်လွန်သွားတယ်လို့ကျန်းမာရေးဌာနကထုတ်ပြန်တဲ့တရထဲမှာပဲအမေရိကန်တန်ယုံရဲ့ထုတ်ပြန်ချက်လည်းထွက်လာတာပါ။နိုင်ငံကကခီးတဲ့နေလေယာဉ်တွေကိုမလ30ရက်နေ့ညတကောင်ကနေဧပြီလ13ရက်နေ့အထိမြန်မာနိုင်ငံတွင်ဘယ်လေစိတ်မှမဆင်းခွင့်မပြုတော့ဘူးလို့အစိုးရကကြေညာထားပြီးလေရင်ဝင်ထွက်လုပ်ဖို့အရင်ကခွင့်ပြုထားတာတွေအားလုံးကိုလည်းပြန်ရုပ်သိမ်းထားတာပါချွင်းချက်အနေနဲ့ကေဇေးရေးလေရင်တွေကုန်တင်လေရင်အားလုံးကျန်းမာရေးဆိုင်ရာအရေးပေါ်လေရင်တွေနဲ့ဒေသဦးစီးဌာနကခွင့်ပြုတဲ့အထူးလေရင်တွေကိုပဲဝင်ထွက်ခွင့်ပြုထားပါတယ်
တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ31 kHz 9833ညတိုင်းဒိုမီတာ32 kHz 9303ညတိုင်းဒိုမီတာ51 kHz 5885တို့ဖြင့် စနေတင်းငွေမှာ highlight meter 190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျမကတော့နောင်လာပါတင်းတွေကိုဆက်ပြီးတော့တင်ပြတော့မှာပါကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်မြန်မာနိုင်ငံအပအဝင်ဒေတာတွေမှာစီးပွားရေးကျဆင်းနေကြောင်းကမ္ဘာဘဏ်ကသတိပေးလိုက်ပါတယ်COVID-19 ကရောဂါကြောင့်မြန်မာနိုင်ငံမှာ 2019-2020 ဖန်တာနှစ်အတွင်းစီးပွားရေးချိတ်ခိုက်နေပေမယ့်အစောပိုင်းမှာစီးပွားရေးအခြေအနေကောင်းမွန်ခဲ့တဲ့အတွက်အနှဲငယ်ခံစားနိုင်ကြောင်းလည်းကမ္ဘာပိုင်းရဲ့ထုတ်ပြန်ချက်မှဖော်ပြပါရယ်။ကျန်းမာရေးဆိုင်ရာမူဝါဒတွေနဲ့စီးပွားရေးဆိုင်ရာမူဝါဒတွေကိုအချိုးညီညီတတ်မှတ်နိုင်မယ်ဆိုရင်စီးပွားရေးအခြေအနေကိုထိန်းထားနိုင်မှာဖြစ်ပေမယ့်ပြည်တွင်းမှာဗိုင်းရပ်စ်ပိုးကူးစက်မှုတွေဆိုးလာမယ်ဆိုရင်တော့စီးပွားရေးအခြေအနေတွေကျန်းမာနိုင်ကြောင်းလည်းသတိပေးထားပါရယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်မြန်မာနိုင်ငံမှာပထမဆုံးလူသေသေဆုံးကြောင်းမြန်မာတာဝန်ရှိသူတွေအသိပြုလိုက်တဲ့အချိန်မှာပဲကမ္ဘာပိုင်းရဲ့သတိပေးချက်ထွက်ပေါ်လာတာပါ။ COVID-19 ကရောဂါကြောင့်မြန်မာနိုင်ငံရဲ့ဒေသတွေမှာစီးပွားရေးအင်အားကြီးဖြစ်တဲ့တရုတ်နိုင်ငံတို့အပါအဝင်အရှေ့အာရှပစိဖိတ်ဒေသတွေနိုင်ငံတွေရဲ့စီးပွားရေးဖွံ့ဖြိုးမှုတွေဒီနှစ်အတွင်းအကြီးအကျယ်ကျဆင်းသွားနိုင်ကြောင်းလည်းကမ္ဘာဘဏ်ကသတိပေးထားပါတယ်။ဒေသတွင်ဖွံ့ဖြိုးစေနိုင်ငံတွေရဲ့စီးပွားရေးတိုးတက်မှုတို့ဟာပထမနှစ်က 5.8 ရာခိုင်နှုန်းရှိခဲ့ပေမဲ့ကိုရိုနာဗိုင်းရပ်စ်ကရောဂါပြန်ပြီးတော့နှလန်ထူလာနိုင်တဲ့ဆိုရင်တော့မှဒီနှစ်အတွင်းစီးပွားရေးတိုးတက်မှုတို့က 1.1 ရာခိုင်နှုန်းသာရှိလိမ့်မယ်ဆိုပြီးတော့ကမ္ဘာပိုင်းရဲ့သတင်းလာနေထုတ်အစည်းအဝေးခန်းစာမှာခန့်မှန်းထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါဖြစ်နေတဲ့ကာလမှာပဲတရုတ်စက်ရုံအလုံယုံတွေကလည်းပစ္စည်းတွေထုတ်လုပ်လာနိုင်တဲ့အတွက်ရင်းနှီးမြှုပ်နှံသူတွေကျဉ်းနှံအားရလာတာကြောင့်အာရှအစုရှယ်ယာစီးကွက်တွေအင်္ဂါနေ့မှာအတက်နဲ့ဈေးပိတ်သွားခဲ့ပါတယ်။တရုတ်နိုင်ငံရဲ့တရဝင်းကုန်ထုတ်လုပ်မှုအညွှန်းကိန်း PMI ဟာဖေဖော်ဝါရီလမှာ 35.9% အထိကျဆင်းခဲ့ရကမတ်လထဲမှာ 50% အထိပြန်တက်ခဲ့ကြောင်းအင်္ဂါနေ့မနေ့အစောပိုင်းမှာကြေညာချက်ထွက်လာပြီးတဲ့နောက်မှာတော့ဟောင်ကောင်ဟန်ဆင်အညွှန်းကိန်းက 3.5 ရာခိုင်နှုန်းဈေးတက်ခဲ့တာပါ။ဒါအပြင် American Wall Street အစုရှယ်ယာဈေးတွေလည်းတနင်္လာနေ့မှာအတက်ပြလာပါတယ်။ Dow Jones S&P 500နဲ့ Nasdaq အစုရှယ်ယာဈေးတွေ300ခန့်လုံးကျော်ဈေးတက်ခဲ့တာပါ။ဒါပေမဲ့လည်းဂျပန် Nikkei အညွှန်းကိန်းက100ခန့်လုံးကျခဲ့ပြီးတော့ Australia S&P ASX အညွှန်းကိန်းကတော့100ခန့်လုံးထိကျသွားခဲ့တာပါ။ဂျပန် Nikkei အညွှန်းကိန်းကမတ်လအတွင်း 10.5 ခန့်လုံးထိဈေးကျသွားတာဖြစ်ပြီးတော့2010မေလကတည်းကဆိုရင်အနည်းဆုံးကိုကျသွားရလဲဖြစ်ပါတယ်။ဥရောပရဲ့အဓိကအစုရှယ်ယာအညွှန်းကိန်းတွေကတော့ဒီကနေ့မနက်ပိုင်းမှာအထက်ပြနေပါတယ်။ Britain လန်ဒန်ရဲ့ FTSE Germany Frankfurt ရဲ့ The DAX နဲ့ပြင်သစ်ရဲ့ CAC 40အစုရှယ်ယာတွေက 3.5 ရာခိုင်နှုန်းနဲ့ 2.5 ရာခိုင်နှုန်းကြားအသီးသီးဈေးတွေတက်နေတာလည်းဖြစ်ပါတယ်။ကိုလံဘီယာနိုင်ငံမှာအစိုးရကိုဆန့်ကျင်တော်လှန်နေတဲ့လက်ဝဲရဲအမျိုးသားလူမျိုးရေးတပ် ELN ကဗုဒ္ဓဦးနေ့ကစပြီးတော့တလားကြားတစ်ဖက်သက်အပြစ်ခံရစဲထားမယ်လို့ပြောလိုက်ပါတယ်။နိုင်ငံရင်းကိုရိုနာဗိုင်းရပ်စ်ကရောဂါနဲ့ရင်ဆိုင်နေရတဲ့အတွက်လူသားချင်းစာနာတဲ့အနေနဲ့ခုလိုတစ်ဖက်သက်အပြစ်ရဆဲမှာဖြစ်တယ်လို့လည်းတပုံအဖွဲ့ရဲ့သတင်းလာနေကကြေညာချက်တဲ့မှာဖော်ပြထားပါတယ်။တကမ္ဘာလုံးအပြစ်ခံရဆဲဖို့တောင်းဆိုနေတဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကလည်း ELN တပုံတောက်ရဲလှုပ်ဆောင်ချက်ကိုကြိုဆိုခဲ့တာပါ။အစိုးရအနေနဲ့ကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးအာရုံစိုက်လုပ်ကိုင်နိုင်အောင်လို့ကိုလံဘီယာနိုင်ငံတဲကအခြားတပုံတပ်ဖွဲ့တွေလည်းအလားတူလုပ်ကိုင်ကြဖို့မစ္စတာဂူတာရက်စ်ကတိုက်တွန်းပါတယ်။အခုလက်ရှိချိန်ဒီကိုလံဘီယာမှာပိုကူခံရသူ900ကျော်ရှိနေပြီးတော့ဆက်လက်ဦးထပ်မယ်သိဆုံးကြတာပါတဖက်သက်အပြစ်ရထားမဲ့ ELN တပုတ်တက်ကရန်နာထားတဲ့အစိုးရနဲ့ငင်းကြရင်ဆွေးနွေးပွဲတွေပြန်ဆဖို့အသိရှိပါတယ်လို့လည်းပြောဆိုထားပါတယ်အင်ဒိုနီးရှားနိုင်ငံကထောင်သားတွေအဆမတန်များနေတဲ့အချင်းထောင်တွေမှာကိုရိုနာဗိုင်းရပ်စ်ပိုကူဆက်ပြန့်နှံ့မှုကိုကြိုတင်ကာကွယ်တဲ့အနေနဲ့အချင်းသား3000ဝန်းကျင်ကိုစောပြီးတော့လုပေးဖို့ရှိနေပါတယ်အသက်ရွယ်ကြီးတဲ့အကျဉ်းသားတွေအနေနဲ့သူတို့ကြားခံရမယ့်ပြစ်ဒဏ်ကာလ၃ပုံ၃ပုံနဲ့ကလေးအကျဉ်းသားတွေကတော့ပြစ်ဒဏ်ကာလတစ်ဝက်ကြားခံနေရင်အာမခံနဲ့လွတ်ပေးခွင့်ရှိတဲ့အကြောင်းအင်ဒိုနီးရှားတရားရေးနဲ့လူ့အခွင့်ရေးဆိုင်ရာဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။အာမခံနဲ့ပြန်ထွက်လာနိုင်တဲ့အကျဉ်းသား၃000လောက်ရှိမယ်လို့လည်းဝန်ကြီးဌာနပြောခွင့်ရသူဘန်ဘန်ဝီယိုနိုကအင်္ဂါနေ့မှာပြောပါရယ်။ကမ္ဘာပေါ်ကနံပါတ်၄မြောက်လူဦးရေအထူးထပ်ဆုံးဖြစ်တဲ့အင်ဒိုနီးရှားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကာကွယ်ထိန်းချုပ်ရေးလှုပ်ဆောင်ချက်အဖြစ်သမ္မတဂျိုကိုဝီဒိုဒိုကကျမကြီးအရေးပေါ်အခြေအနေဖြစ်အင်္ဂါနေ့မှာထုတ်ပြန်ကြေညာခဲ့တာပါလက်ရှိချိန်ထိအင်ဒိုနီးရှားမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ1414ဦးနဲ့သေဆုံးသူက122ဦးရှိနေပါတယ်ဒီကနေ့အတွက်သတင်းတွေကတော့ဒီလောက်ပါပဲရှင်အခုတော့သတင်းဆောင်မတွေကိုဆက်ပြီးတော့အတင်းပြသွားမှာပါ
မြန်မာနိုင်ငံထဲမှာကိုဗစ်ရောဂါထိန်းချုပ်ရေးနဲ့ပတ်သက်လို့ထိပ်ပိုင်းပြည်အောင်စုအဆင့်ကနေပြီးတော့အောက်ခြေမြို့နယ်အဆင့်တွေအထိပူးတွဲအဖွဲ့တွေဖွဲ့ပြီးတော့ရောဂါထိန်းချုပ်ရေးအရှိန်မြှင့်ဆောင်ရနေတဲ့အကြောင်းကိုပြောပြမှာပါ မြန်မာနိုင်ငံတွင်ဒီကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတွေထဲမှာလင်းလမ်းကြောင်းကဝင်လာသူတွေရောနေဆက်လမ်းကနေပြီးတော့ဖြတ်ကျော်လာသူတွေရောမှတွေ့ရတဲ့အပြင်ခီးသောမှတ်တမ်းရှိပဲနဲ့ပြည်တွင်းမှာလည်းကူးစက်ခံရတဲ့လူနာတွေပါတွေ့လာရတဲ့နောက်အစိုးရဘက်ကနေပြီးတော့ရောဂါထိန်းချုပ်ရေးအတွက်ပို့ပြီးတော့တင်းတင်းကြပ်ကြပ်ဆောင်ရွက်လာပါတယ်။ရောဂါထိန်းချုပ်ရေးနဲ့ပတ်သက်လို့လက်တွေ့မြေပြင်ဆောင်ရွက်ရမှာကြီးကြပ်မဲ့ COVID-19 ရောဂါထိန်းချုပ်ရေးနဲ့အရေးပေါ်တုံ့ပြန်ရေးကော်မတီကိုဒုတိယသမ္မတဦးမြင့်ဆွေကိုဦးဆောင်စေပြီးတော့မတ်လ30ရက်နေ့ကဖွဲ့စည်းကြောင်းထုတ်ပြန်ပါတယ်။ဒီကော်မတီအနေနဲ့ယောဂထင်းချွေလုပ်ငန်းတွေကိုဥပဒေအရတင်းတင်းကြပ်ကြပ်ဂိုင်တွေရည်ယူနိုင်မှာဖြစ်တဲ့အပြင်လိုအပ်လို့ရှိရင်လူညွှန်းအင်အားအသုံးပြုဖို့အထူးပါလုပ်ပိုင်ခွင့်တွေပေးထားပါတယ်။ဒီနိုင်ငံလေးလာတုံ့တက်သူဒေါက်တာရဲမျိုးသိန်းကတော့ဒါဟာယောဂထင်းချွေလုပ်ငန်းတွေမှာအစိုးရနဲ့တက်မတော်ပူးတွဲဆောင်ရွက်လာတဲ့အခြေအနေတရားဖြစ်တယ်လို့ဆိုပါတယ်။
တက်မတော်ဘက်ကနိုင်ငံကိုကယ်ရည်မှုပေါ့ဒီဗိုလ်ချုပ်ကြီးများထုံးဦးကဒီကော်မတီမှာအဖွဲ့ဝင်ဖြစ်ပါလာတယ်။အဲ့ဒီအတွက်ကြောင့်မလို့ဒီ COVID-19ကာကွယ်ရေးထိန်းချုပ်ရေးနဲ့ဒီကုသရေးလုပ်ငန်းတွေမှာပေါ့လေဟိုတက်မလို့ဘက်ကလည်းပဲအစိုးရနဲ့ပုံပြီးတော့ဖြည်းဖြည်းရော့ရော့ပူးပေါင်းဆောင်ရွက်လာမယ့်သဘောမျိုးဟိုဟန်ချက်ညီညီဆောင်ရွက်လာမယ့်သဘောမျိုးလို့တုံ့တက်လို့ရပါတယ
်မြန်မာအစိုးရရဲ့ယောဂကာကွယ်ရေးနဲ့ထိန်းချုပ်ရေးလုပ်ငန်းတွေဟာနှိကွေးလုံးနဲ့နောက်ကျလုံးနဲ့ဆိုပြီးတော့ဝေဖန်မှုတွေကအတော်လေးရှိခဲ့တာပါယောဂပူးကူးဆက်ခံရသူချို့ရှာဖွေတွေ့လာရတဲ့အချိန်ထိကိုအစိုးရရဲ့တုံ့ပြန်မှုသတင်းပြန်ကြားမှုတွေကအတော်လေးနှိကွေးလုံးနဲ့လို့မချင့်မရဖြစ်ခဲ့ကြပါတယ်အောက်ခြေလူလူကြားမှာလဲဒီကာယောဂါစုအတိုင်းအဆကိုတည့်ရသူအင်မတန်နေခဲ့ပါတယ်။ဒါပေမဲ့လည်းဒီအပိုင်းထဲမှာတော့တိုင်းနဲ့ပြည်နယ်အလိုက်မြို့နယ်အလိုက်အောက်ခြေပိုင်းမှာယောဂထင်းချုပ်ရေးဆောင်ရွက်မှုတွေကပိုပြီးတော့အားကောင်းလာတယ်လို့ဒေါက်တာရေမျိုးသိန်းကသုံးသပ်ပါတယ
်။အစိုးရအပါအဝင်ပေါ့လေကျွန်တော်တို့လွှတ်တော်ကိုယ်စားလှယ်တွေနောက်ပြီးတော့ကျွန်တော်တို့အရက်ဖက်အဖွဲ့အစည်းတွေနောက်ဂျမ်းမီရဖားတွေရဲ့ပူးပေါင်းဆောင်ရွက်မှုနဲ့နော်တိုင်းနိုင်ငံလုံးအတိုင်းအတာနဲ့ကိုချေချေပြင်းပြင်းဆောင်ရွက်လာတဲ့သဘောတွေကိုတွေ့ရပါတယ်။
ဒီဘက်ကပြန်လာသူတွေအထူးသဖြင့်တော့ထိုင်းနေဆက်ဘက်ကနေပြည်တွင်းထဲအထိပြန်လာတဲ့မြန်မာလူမျိုးကတောင်းကမ်းလောက်ထိရှိတာမလို့ဒီလူတွေနဲ့ပတ်သက်လို့စိုးရိမ်မှုကတော့ကြီးလာပါတယ်။ဒီအတွက်လည်းသက်ဆိုင်ရာမြို့နယ်တွေအလိုက်တရားစောင့်ကြည့်မှုတွေလုပ်နေရတယ်လို့ပြည်သူ့တပ်တော်ကစလေဒေါ်စင်မအောင်ကပြောပါတယ
်။အဓိကကတော့ကျွန်တော်တို့ဒီဘက်နောက်ပိုင်းထိုင်းရဝင်လာတဲ့မြန်မာတွေပေါ့ကျွန်တော်တို့မြို့နယ်လိုက်ဝင်လာတဲ့လူတွေရှိလို့ချင်းဒီ community quarantine လို့မျိုးလုပ်ဖို့လို့ဆိုပြီးတော့ကျွန်တော်တို့အဲ့ဒါလုပ်ခိုင်းတာပြင်ဆင်ခိုင်းပြင်ဆင်ထားတာတွေရှိပါတယ်အဲ့ဒီအတွက်ကိုတော်တော်ဆယ်လုပ်နေပါမယ်အဲ့ဒီမတိုင်ခင်က25ရက်မတိုင်ခင်ကဆိုလို့ရှိရင်လည်းကျွန်တော်တို့ဒီလေငါဝင်လာတဲ့လူတွေကိုအဲ့ဒီ list တွေနဲ့ဒီမှာ DMO တွေပေါ့တက်မာရေးဝန်ထမ်းတွေအုပ်ချုပ်ရေးပိုင်းတွေကလိုက်ပြီးတော့ဒီစောင့်ကြည့်ပါတယ်ပေါ့နော် home quarantine လောက်တာလည်းရှိပါတယ်အိမ်မှာနေပြီးတော့အဆောင်ကြီးခိုင်းတာလည်းရှိသလိုအခု community base ပေါ့နော်ဒီနေရာတစ်ခုတက်မှတ်ပြီးတော့ quarantine လုပ်နေတာနှစ်မျိုးရှိပါတယ
်အခုလိုမျိုးတရားထားဆောင်ကြည့်မှုတွေပြင်ဈေးတွေလူစီကားရနေရာတွေရက်ွက်တွေထဲမှာပိုသက်ဆေးဖြန့်တာတွေယောဂကာကွယ်ရေးသတိပေးချက်ထုတ်တာတွေကိုမြို့နယ်လိုက်ဆောင်ရွက်မှုတွေရှိပါတယ်ဒါအပြင်မြို့နယ်လိုက်ဒေသငါအမိတ်တွေထုတ်ပြီးတော့လူစုလူဝေးမလုပ်ကြဘို့တန်တရားလူနာတွေတွေ့လို့ရှိရင်နှိစက်ရအုပ်ချုပ်ရေးကိုအကြောင်းကြားဖို့ညှိနှိုင်းချက်တွေထုတ်နေပါတယ်ယောဂထင်းချုပ်ရေးအတွက်မြို့နယ်လိုက်ကော်မတီတွေဘလို့ဆောင်တဲ့နေရာမှာတော့အခက်အခဲအချို့ရှိနေတယ်လို့မတ်စင်မအောင်ကပြောပါတယ်တိတဲ့ကြောင့်မလို့လေဒီအစိုးရအနေနဲ့ကမြို့နယ်လိုက်ဆောင်ရွက်မှုတွေအတွက်ဘတ်ဂျက်3စီတွေတိကျချပေးတဲ့နယ်လို့ဒေါက်တာရေမျိုးသိန်းကမြင်ပါတယ
်အရေးပေါ်ရံပုံငွေနောက်ခတ်ဆုံးရံပုံငွေတွေရဲ့စီစဉ်မှုကိုနောက်အောက်ခြေမြို့နယ်အဆင့်လောက်အထိခြေခြေရောက်ရောက်နဲ့ပို့ဆောင်ပေးနိုင်ဖို့လည်းပဲရေရှည်မှာမဖြစ်မနေလိုအပ်တယ်လို့မြင်ပါတယ
်အခုလိုဒီအစ်စ်ဖွဲ့လိုက်တဲ့ရေပေါ်တုံ့ပြန်ရေးကော်မတီဟာအောက်ခြေမြို့နယ်လိုက်ကြုံရတဲ့အခုလိုမျိုးအခက်အခဲတွေရံပုံငွေကိစ္စတွေပြင်ဥပဒေနဲ့တင်းတင်းကြပ်ကြပ်ကန်တွေဖို့လက်တွေ့ကိစ္စရပ်တွေမှာပေါင်းဆက်ကြီးကြပ်နိုင်မယ်လို့အကောင်းမြင်မှုတွေရှိပါတယ်။ဒီကမ္ဘာကတ်ဆူယောဂကြီးဟာမြန်မာနိုင်ငံထဲမှာလည်းကတ်ယောဂတစ်ခုလိုဖြစ်လာနိုင်တယ်ဆိုပြီးတော့ကျန်းမာရေးဌာနဘက်ကသတိပေးလာတဲ့အချိန်ကြီးကြောင့်လည်းယောဂထင်းချိုးရေးအတွက်အခုလိုမျိုးအစိုးရတက်မတော်အခြားရပ်ဖက်အဖွဲ့အစည်းတွေအားလုံးဟန်ချက်ညီပူးပေါင်းဆောင်ရွက်နိုင်တဲ့အချိန်ကြီးတက်ဖြစ်လာဖို့တွေမျှော်လင့်ကြတာပါ။ကျွန်တော်တားညဦးရန်ကုန်မြို့ကနေပြီးတော့တင်ပြပို့နေပါတယ်
။ထိုင်းနယ်စပ်ကိုဖြတ်ပြီးမြန်မာနိုင်ငံထဲပြန်ဝင်လာသူတွေနဲ့ပတ်သက်လို့ရရဒေတာအလိုက်တီချဆောင်ကြည့်မှုတွေနဲ့ပတ်သက်ပြီးဒေတာခံလူလူရဲ့စိုးရိမ်နေတာတွေကိုပြောပြပေးမှာပါနိုင်ငံတွင်ကိုရိုနာဗိုင်းရပ်စ်ကာကွယ်ရေးအတွက်ထိုင်းနိုင်ငံကနေပြန်လာသူတွေအနေနဲ့14ရက်ကြာတူတဲ့တီချခွဲနေပြီးဒါကလည်းရက်ွက်ကြီးရွာတွေကစောင့်ကြည့်ဖို့ဆောင်ရွက်ကြရမှာသူတို့ကိုရောဂါတည်လာသူတွေလို့ထင်ကြမှာစိုးရိမ်နေတဲ့အတွက်တီချဆောင်ကြည့်ခံမှုကိုလက်မခံချင်ကြတဲ့သူတွေရှိနေပါတယ်ဆလီရဆောင်ကြည့်မဲ့နေရာတွေကိုစာတင်ချောင်းတွေဓမာယုံတွေမှာပြုလုပ်ထားတာကြောင့်လူနေရက်ွက်ထဲမှာဖြစ်နေတဲ့အတွက်ရက်ွက်နေပြည်သူတွေကစိုးရိမ်ကြောင်ကြပြီးလက်မခံချင်ကြတာတွေလည်းရှိနေပါတယ်။အဲ့ဒီလိုလူတွေကိုဆလီရဆောင်ကြည့်မှုကိုလက်ခံဖို့အတွက်နိုင်ငံခြားကပြန်လာသူကိုရောမိသားစုတွေကိုပါအသိပညာပေးတာတွေလုပ်ပေးနေရပြီးရွာသားတွေကလည်းတည်တက်နေပြီးတောင်းဆိုတာတွေရှိလာတယ်လို့ချောင်းဆောင်မြို့နယ်ဒေသခံမိဝီစေယကပြောပြပါဗျာ။
အခုလက်ရှိကတော့ဒီယောဂအချင်းတွေဆိုရင်တို့ကနည်းနည်းထင်မြင်လွဲနေတယ်ဒီမှာဘယ်လိုမျိုးထင်မြင်လွဲနေလဲဆိုတော့ညနေငန်းတိုင်းနဲ့ကြံလာတဲ့လူဆိုရင်ဒီယောဂက ပေးလာတာပေါ့နော်။အရှိအဲ့ဒီလိုမျိုးနေရထားထားတဲ့ခါကျတော့ဟာအဲ့ဒီမှာလူဗာလဲယောက်ကပိုရှိတဲ့လူတော့ယောက်ကပိုရှိလို့အဲ့နာတော့နေရတဲ့ပုံစံမျိုးလည်းအမြင်နဲ့လွဲသွားတယ်လေနော်။နောက်ချင်းတချို့အဲ့ဆောင်နိုင်ငံကနေပြန်လာတဲ့လူပုံစံထပ်တလေကြရင်သူတို့အဲ့ဒီမှာတော့နေကိုကတော့နည်းနည်းဟိုရင်းတယ်လေ။အာနည်းနည်းစိုးရင်လည်းအဲ့ဒီလိုမျိုးတော့ရှိတယ်။အဲ့တော့အမတို့ဆိုရင်ခုအမတို့ရောမှာဆိုရင်အမတို့ကဒီ awareness ပေါ့နော်ဒီယောသူယောသားတွေကိုလည်းသိကြချင်းပြပေးတယ်အမျိုးယောလှည့်ပြီးလို့ရှိရင်အဲ့ဒီထားထားတဲ့နေရာကတော့တကယ်တမ်းယောဂါကိုရှိတဲ့လူမဟုတ်သေးဘူးသူတို့ကစောက်ကြီးခံရတဲ့လူစီပဲရှိသေးတယ်သူတို့ဒီမှာယောဂါကိုရှိမရှိဆိုတဲ့ဟာကြတော့ကြည့်ရုံပဲပေါ့နော်အဲ့လိုမျိုးဖြစ်တယ်နောက်ရှိရင်ကျင်းပြပေးတယ်သူတို့ကိုဒီနိုင်ငံသားမပြန်လာတဲ့လူဆိုရင်တော့အိမ်ကမပေးတဲ့နဲ့အောင်ဒီရက်ရွာလူကြီးတွေကိုအာဆက်တွေယူပြီးမှပူပေါင်းပြီးမှသူတို့ချမှတ်ထားတဲ့နေရာမှာ၁၄ရက်နေပြေးဖို့နော်အဲ့လိုမျိုးတောင်းဆိုတယ်ရွာသူရွာသားတွေတောင်းဆိုတယ်သူတို့ရဲ့ဆွေမျိုးသားချင်းပဲဖြစ်ဖြစ်နိုင်ငံသားတွေပြန်လာလို့ရှိရင်အဲ့လိုမျိုးလုပ်ဖို့ပေါ့နော်အိမ်မျိုးအမတို့ကဒီ awareness ပေါ့နော်ဒီပညာပေးအာနှိုးစော်တယ်ယောမဆွေအခုဆိုသူယောမဆွေနှိုးစော်တာ၃ခါလောက်ရှိနေပြီ
ဒီလူတွေလှုပ်ဆောင်နေပြီမဲ့တချို့တွေက quarantine center တွေကနေထွက်ပြေးကြတာမျိုးတွေလည်းရှိနေတယ်လို့ဆိုပါတယ်ဒါကကြီးရွာအလိုက်အုပ်ချုပ်ရေးမှုတွေရဲ့ကင်တွယ်ဖြည့်ရှင်းမှုနဲ့လည်းဆိုင်တယ်လို့မြို့ဝိဇ္ဇရာကဆက်ပြောပါတယ်တိတိချာချာစီကံတင်းကျပ်ပြီးထိထိရောက်ရောက်လုပ်တဲ့အုပ်ချုပ်ရေးမှုတွေလည်းရှိသလိုရွရရဲစီမံနေတဲ့သူတွေလည်းရှိတယ်လို့ဆိုပါတယ်ဆက်လေးရဲ့စောင့်ကြည့်ဖို့ကိစ္စကိုစတင်တော့ကသဘောမတူတာတွေကန့်ကွက်ကြတာတွေရှိပေမဲ့အရေးယူတာတွေလုပ်မယ်လို့ပြောထားတာကြောင့်အခုနောက်ပိုင်းမှာတော့လက်ခံလာကြတယ်လို့မူရင်းကြီးရွာကအုပ်ချုပ်ရေးမှုဦးအောင်ကိုကိုကပြောပြပါတယ
်ဒီယောဂနဲ့ပတ်သက်ပြီးတော့အဓိကကတော့နိုင်ငံသားကပြန်လာတဲ့လူတွေကိုကြည်ကြည်ပြပြသူတို့စိတ်ဆက်သေးကရိုက်ကင်းပြီးသားဖြစ်အောင်တော့ပြေးချစ်ချင်တယ်သူတို့စိတ်တွေကအဲ့လိုသူတို့ပြန်လာပြီးရသူတို့အိမ်ကိုလုံးဝမဝင်ဘဲနဲ့သူတို့တိဆိုင်နဲ့သူတို့ကြောင်းကိုတိုက်ရိုက်လာနိုင်တော့ပို့ပြီးတော့ကျွန်တော်တို့စင်ကြည့်တယ်ပေါ့အိမ်ကိုတွားလိုက်ကြလည်းမလိုဘူးကျွန်တော်တို့စိတ်မညစ်ရဘူးပေါ့အဲ့ဒါကျွန်တော်တို့လောက်တဲ့လောက်ရကလည်းဖြစ်ရောက်မှုရှိတယ်ပေါ့ဗျာ
သူတို့တွေပြန်ဝင်စတော့က quarantine နေဖို့အတွက်အိမ်နေရာရောက်အုပ်ချုပ်ရေးမှုတွေနဲ့ရဲတွေလိုက်လံခေါ်ဆောင်ရတာတွေရှိခဲ့ပေမယ့်အခုနောက်ပိုင်းမှာတော့မြောက်ပြည်နယ်ဆက်ကကားတွေနဲ့ပြန်ပို့ကြတဲ့ကတခါတည်း quarantine center တွေအရှိကိုရအောင်ပို့ပေးခဲ့ပြီးကိုယ်တိုင်ပူးပေါင်းဆောင်ရွက်မှုတွေလည်းရှိလာတယ်လို့ဦးအောင်ကိုကပြောပြပါဗျ။တချို့မြို့နယ်တွေရက်ကွက်တွေမှာနယ်ဆက်ကပြန်လာသူတွေတွေ့ရင်အုပ်ချုပ်ရေးမှုတွေစီကိုအကြောင်းကြားပေးမယ်။ပတ်ဆိုင်ရာကအရေးကြီးကိုစစ်ဆေးတာတွေလည်းမလုပ်ပဲအိမ်မှာနေဖို့ညွှန်ကြားတာတခုပဲလုပ်တဲ့အတွက်ရက်ွက်နေပြည်သူတွေကလည်းစိုးရိမ်မှုတွေလည်းရှိနေကြတာပါအခုလက်ရှိမြန်မာနိုင်ငံမှာ COVID-19 ရောဂါပိုးတွေ့ရှိသူစုစုပေါင်း14ဦးနဲ့သေဆုံးသူက2ဦးရှိနေပါတယ်ကျွန်မအင်တနာထွန်မှရန်ကုန်ကနေသတင်းပေးပို့ပါတယ
်ဆေးရုံအများစုလက်ပတ်နေတဲ့ရန်ကုန်တိုင်းမှာ COVID-19 ကြောင့်လုံသားလျှော့ချတာတွေများလာတဲ့အတွက်အလုတ်ရှင်တွေဘက်ကဒါကိုဥပဒေတိုင်းလိုက်နာဖို့အလုတ်သမားအခွင့်အရေးရှိနေပြီနဲ့တမကတွေကတိုက်တွန်းလိုက်ပါတယ်။ရန်ကုန်တိုင်းလှိုင်သာယာတိုင်းရင်ဖက်နှက်ဆက်ယုံကသူတို့ရဲ့အလုတ်သမားထောက်ဝက်ကိုလျှော့ချမယ်ဆိုတာဝန်ထမ်းတွေကိုဒီနေ့အသိပေးလိုက်ပါတယ်။ဆက်ယုံအများစုကလုံသားလျှော့ချတာတွေကိုကြိုတင်ညှိနှိုင်းမှုမရှိဘဲအသိပေးတာကဥပဒေနဲ့မညီဘူးလို့တိုင်းရင်အလုတ်သမားတမကအဖွဲ့ဝင်မတ်မိုးဝေကပြောပါတယ်။
တကယ်လို့ဟာကိုယ်ကလည်းတော့လျှော့ချမယ်ဆိုလို့ရှိရင်လည်းကျွန်တော်တို့ကအလုပ်သမားသမားကလည်းစိတ်ရောမှာရှိတယ်ဆိုတော့သမားကလည်းတကယ်အစီအစဉ်စဉ်းစားနေနိုင်တယ်။နေနိုင်တဲ့အခါကျမှလူလျှော့မယ်ဆိုလို့ရှိရင်ကျွန်တော်တို့ကစနစ်တကျဘယ်လိုမျိုးလျှော့မလဲ။ဟာဥပမာလုပ်ရှင်ကလူတရားမလိုရဘူးဆိုရင်တို့ကတကယ်နားကျင်နေတဲ့အခြေအနေမျိုးရှင်အဲ့လိုလူတွေကိုလေးပုံပြီးတော့နားလာတယ်တပိုင်းသွားလို့ရတယ်။ဟာနောက်ဒုတိယအနေနဲ့ဆိုရင်တော့လုပ်တဲ့အနေဆုံးကနေပြီးတော့မှစသွားမလားပေါ့နော်။ဒါမျိုးတွေကကျွန်တော်တို့သွားလို့ရတယ်
COVID-19 ကြောင့်ဆက်ယုံရဲ့ထိခိုက်နစ်နာတာတွေကိုကူစားဖို့ဝန်ထမ်းလျှော့ချရဆိုတဲ့အကြောင်းပြချက်ဟာတိကျရေရာမှုမရှိဘူးလို့လည်းအလုပ်သမားသမဂ္ဂတွေကပြောပါတယ်။ဒီလိုလျှော့ချခံရတဲ့ဝန်ထမ်းတွေကဆက်ယုံတွေရဲ့အခြေခံအလုပ်သမားသမဂ္ဂအဖွဲ့ဝင်တွေဖြစ်နေတယ်လို့သူကဆက်ပြောတာပါ။သမဂ္ဂကော
င်းဆောင်နဲ့သမဂ္ဂအဖွဲ့ဝင်များစုကလျှော့ချတာကိုကျွန်တော်တို့တွေ့ရတယ်။ဒီနေ့လုံသားညာဆိုင်မှာလျှော့ချတဲ့အခြေအနေပေါ်မှာသမဂ္ဂကောင်းဆောင်နဲ့သမဂ္ဂအဖွဲ့ဝင်များစုရဲ့နေရာတွေလည်း
အလုတ်သမားအဖွဲ့အစည်းဥပဒေပုံမှန်39ရာဆိုရင်သက်ဆိုင်ရာအလုတ်သမားအဖွဲ့အစည်းတွေကိုကြိုတင်အသိပေးရမှာဖြစ်ပြီးညနာချီပေးဖို့လည်းအလုတ်ရှင်မှာတာဝန်ရှိကြောင်းပြည်အောင်စုရှိနေများနဲ့ဥပဒေထောက်ကူပြုအဖွဲ့ဒူအိုကတာဦးသေးကပြောပါတယ်။
သက်ဆိုင်ရာအလုတ်သမားတွေကလည်းဒီ
အဲကျေးဇူးတင်ပါဒီဦးရေနဲ့ညီစိတ်နဲ့ဆိုရင်ခလေးရဲ့ကျူတေပေါ်မြို့နဲ့ညီမြတ်တံဒီဟိုကြောင်းကြတယ်အဲလိုကမအဖွဲ့ကြီးတွေနောက်သက်ဆိုင်ရာစိတ်ဟိုလိုကမဟုတ်လဲတတိယကျူတေကြောင်းကြတယ်အဲကျန်တဲ့အားတော့လို့ဦးရေရတယ်တပည့်ဦးရေဌာနကိုခုမြေတင်ရတာတပိုင်းပေါ့နော်အဲကြောင့်ကျွန်တော်တို့ကဘိုးကားတဲ့ခါကျလို့ကမအဖွဲ့ကြီးဦးရေမှာဘိုးကားတဲ့ခါလို့ရှင်နေကိုယ်တိုင်လို
တချို့ဆက်ယုံတွေမှာတော့အလုံသမားဆန္ဒပြတာတွေဇက်တိုက်ဆိုသလိုဖြစ်လာပါတယ်။ COVID-19 ကြောင့်ကုန်ကျန်းပြတ်လပ်ပြီးမရက်တည်နိုင်ပဲတရားဝင်အပြီးပိတ်သိမ်းသွားတဲ့ဆက်ယုံကတော့ရန်ကုန်နဲ့မန္တလေးနှစ်ခုပေါင်း15ယုံရှိပါတယ်။ကျွန်တော်ဇော်ထက်ပါ။ရန်ကုန်မြို့ကနေသတင်းပေးပို့ထားတာဖြစ်ပါတယ်။
UA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
။ကမ္ဘာကယောဂါ COVID-19 ကူးစက်မှုတွေမြင့်တက်လာတဲ့အမေရိကန်ပြည်ထောင်စုတဝန်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအနေနဲ့ကနေကာကွယ်နိုင်မှုအိမ်ကနေအွန်လိုင်းတွေကစတင်နေရတဲ့ကလေးငယ်တွေနဲ့နေအိမ်နေမှာပဲအလုပ်လုပ်နေရတဲ့မိသားစုတွေကအမေရိကန်ရောက်မြန်မာတွေဒီ COVID ကာလကိုဘယ်လိုရင်ဆိုင်ဖြတ်သန်းနေကြသလဲဆိုတာစူးစီးတင်ပြပေးကြပါမယ်။အမေရိကန်နိုင်ငံတဝက်ကူးစက်မှုသေဆုံးမှုတွေမြင့်တက်လာချိန်မှာအမေရိကန်ပြည်ထောင်စုရဲ့မြို့တော် Washington DC အပါအဝင်ပြည်내တော်တော်များများမှာတော့မဖြစ်မနေကိစ္စကနေလွဲလို့အိမ်အပြင်မထွက်ရဆိုတဲ့အမိန့်တွေကိုပြည်내အာဏာပိုင်တွေကအသီးသီးထုတ်ပြန်နေချိန်လဲဖြစ်ပါတယ်။ဒီကပ်ဘေးရောဂါကြီးကြောင့်လူတွေနေအိမ်နေမှာပဲနေဖို့ညွှန်ကြားထားသလိုသက်ကတော်တွေပါဝေခလင်းစာသင်ကျောင်းတော်တော်များများကလည်းစာသင်နှစ်ကုန်ကာလအထိပိတ်လိုက်ပြီးဖြစ်ပါတယ်။အစိုးရရုံးတဲ့ကုမ္ပဏီဝန်ထမ်းတွေကိုလည်းနေအိမ်မှာပဲအလုံးလုံးကြဖို့ကန့်သတ်လိုက်တာကြောင့်ဒီလိုမျိုးနေအိမ်တွေထဲမှာမိသားစုတွေစုဝေးရှိနေခြင်းလူနေမှုပုံစံရုပ်တရက်ပြောင်းလဲမှုတွေနဲ့အိမ်ကနေကြော်လို့ဖြတ်တန်းမှုတွေကတော့စိန်ခေါ်မှုတွေရှိပါတယ်လို့အမေရိကန်ရောက်မြန်မာမိသားစုတွေကပြောပါတယ်။ကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုအနီးမှာနေထိုင်သူကိုနီနီတောင်ကြီးကလည်းသူ့ရဲ့တားဖြစ်သူတက္ကသိုလ်ကျောင်းသားရဲ့လေလာတည်ယူနေမှုအတွေ့အကြုံတွေနဲ့သူ့ပတ်ဝန်းကျင်ကအထက်တန်းအနေနဲ့မူလာတန်းကလေးတွေအွန်လိုင်းတွေကပဲလေလာတည်ယူနေရတဲ့အနေအထားကိုရှင်းပြပါတယ်
။အဓိကဒီယောဂဖြစ်လာတဲ့အချိန်မှာလူတွေကိုခွင်းနေခိုင်းတယ်ပေါ့။အလုပ်တွေကိုလည်းအိမ်ကိုပို့လိုက်ကြတယ်။ကျောင်းသူကျောင်းသားတွေကိုလည်းအိမ်ပို့လိုက်ကြတယ်။ကျောင်းသားကြီးတွေဆိုလို့ရှိရင်သူတို့ရဲ့ professor တွေပါမခောက်တွေကမလုပ်လဲဆိုတော့ဆရာကိုယ်တိုင်လည်းအွန်လိုင်းမှာရှိကျောင်းသားလည်းဓာတ်ရိုက်အွန်လိုင်းမှာဓာတ်ရိုက်တည်ယူရတဲ့light တင်တဲ့သင်တန်းစာတွေကိုသူတို့ဖြည့်ပြရတယ်။ဘယ်ချေပဲချေမှာတက်ပြီးတော့မှနားထောင်လိုက်ပါ။ဘယ်သင်ခန်းစာကိုဖြည့်လိုက်ပါဆိုတော့ light မဟုတ်တဲ့စာတွေကိုဖြည့်ရတာမျိုးလည်းရှိတယ်။အဲ့ဒါကျောင်းသားကြီးအပိုင်းတွေပေါ့ခင်ဗျ။နောက်ကျောင်းသားအငယ်တွေကအမေရိကန်မှာနာမည်ကြီးရတော့ Hollywood မှာရှိတဲ့ Sally ပေါ့နော်။ကလေးငယ်တွေကအိမ်မှာများတော့သူကတိတယ်ပေါ့။ပုံမြင်လေးတွေဖတ်ပေးကြတယ်။ကျောင်းသင်ခန်းစာလေးတွေကိုသူတို့ကိုယ်တိုင်ကိုယ်ပိုင်ရိုက်ပြီးတော့မှဗီဒီယိုလေးတင်ပြီးတော့မှဖတ်ပေးကြပြီးတော့ဒီလိုနာမည်ကြီးတဲ့ streaming service တွေကိုသူတို့လူကြတယ်အဲ့ဒါလေတော်တော်ကောင်းတဲ့အနေအထားလို့လက်ကလောက်မှပြောနိုင်တယ်ခင်ဗျာ
။ယူတာပြည်နယ်ဆပ်လိတ်စီးတီးစ်မှာနေထိုင်တဲ့သူငယ်တန်းစာတင်တာကလေးငယ်လေးနဲ့အတူနေအိမ်ကပဲအလုပ်လုပ်နေရတဲ့ကိုဝင်ဆောင်မိခင်တူဖြစ်တဲ့ဘက်ခိုင်တစင်ကလည်းသူ့ရဲ့အတွေ့အကြုံခုလိုပြောပြပါတယ်
။ဒီ video call နဲ့စေရုံကနေတက်ကပြန်လောက်တာပါလားမလို့။ဟို call နဲ့နေရတယ်ဘာဖြစ်လို့လဲဆိုတာလေဟိုရိုးရိုးဟို selective surgery လို့လိုမျိုးရိုးရိုး wear chart check ရိုး appointment လိုမျိုးဆိုမလို့အပ်တဲ့ appointment အားလုံးကိုသူတို့အကောင်လုံးကင်ဆယ်လိုက်တယ်လေဟာမလားမအဲတောင်းတတ်ကလေးရတယောက်ပဲဆိုတော့ချို့ဆိုရင်တအိမ်ထဲမှာတောင်းတတ်ကလေးရ၄-၅ယောက်ဆိုရင် home schooling လုပ်ရင်မိသားတွေဆိုအရန်ခက်ခဲဖြစ်တယ်လေဟိုပြဆိုအချိန်မီဟိုပြန်ဆက်မနိုင်ဘူး homework တွေ school work တွေပေါ့နော်အဲ့လိုမျိုးဆိုနှစ်ပတ်စာဆိုပြီးတော့မှအိမ်ကိုစာတွေပေးလာတယ်လောက်ပေါ့မှာတကယ်ကျူးနဲ့ပေးလာတယ်တင်းနေလာလေဒီဟာဖြစ်အင်္ဂါနေ့ဒါလောက်အဲ့လိုသူပေးတယ်။ဒီနေ့ဆိုရင်အခုသူဆီမတော့တပြန်ပေးပြီးတော့ပြန်ယူအဲ့ဒါဧပြီ15အထိပြန်အဲ့လိုမျို
းအချိန်တစ်ခုကိုစနေတကျစီစဉ်ပြီးတော့ကျန်းမာရေးလေ့ကျင့်ခန်းတွေနဲ့အတူနေအိမ်နေမှာပဲဖြတ်သန်းရမယ့်ကာလကိုရင်သွေးငယ်တွေနဲ့မိဘတွေစိတ်ရှည်ရှည်နဲ့ဖြတ်သန်းကြဖို့ကိုလည်းခလေးမိဘတွေကအတွေ့အကြုံတွေနဲ့ရှင်းပြီးအကြံပေးပါတယ်။အခုလက်ရှိ John Hopkins တက္ကသိုလ်ရဲ့အင်္ဂါနေ့အစောပိုင်းအထိထုတ်ပြန်ချက်အရဆိုရင်တော့ American Bidao Zuma, Kusatu, out of the 8,000 Jone, Tesonuga, Tonga, Diajo, Shinibare, D. Tegama, Lutown Jo Tavane, Tesongere, New York Pinegaro, and Yazo Chibare, Jamasumo, Sate, Mimia, Dibia, Pigerava.
American Tanya, Radio Net Yomiranya, Sisinego, American Piranzu, Washington DC, Nurogani, Tolin Benevale, American Piranzu, Covid 19 Yoga, Kusep Yampamu, Yebo Chini Jow, VOA Radio Net Yotan Sisinego, Yai Pongzan Piang Tolin Benevale, Radio Sisinego, Manet Chanaigani, Kunanai, Etine, Nyakunaigani, Senai, Tichini Mabe, Tolin Benevale, Yomiranya Sisinego, Nizin, Nyakunanaigani, Kunanai Guetti, Poman Sebi Tolin Benevale, VOA Tolin Jadego, Radio Net, Joru Slano Opin, VOA Facebook Samina Male, Nasin Chishu Nangabarikna.
မြန်မာမျိုးနေဒီမှာမနေ့ကတိခတ်မှုတွေဖြစ်ပေါ်ပြီးဒေသခံ၄ဦးသေဆုံးပြီးတန်ရရှိသူတွေလည်းရှိနေပါတယ်ရခိုင်နောက်ပိုင်းမှာတိုက်ပွဲတွေလည်းပြင်းထန်နေသေးတာကြောင့်နေရာဆုံးကထွက်ပြေးနေရသူတွေလည်းတိုးလာနေပါတယ်ရခိုင်နောက်ပိုင်းကမောင်းတော်မျိုးနဲ့ခမောင်းစိတ်ကြီးပါနေမှာမနေ့ကမနေ့ပိုင်းကတော်ဝဲတော်ရှာတဲ့ခမောင်းစိတ်ဒေသခံတွေမိုင်းဆွေတိုက်ခိုက်ခံရတာကြောင့်နှစ်ဦးသေ
但我们老保护中国老下来当然那里中国厂部当然那里是不用再到了蛮贵的蛮贵的要真正的来这个面我也我了怎么样的我这么我大概的来钱了呗那能不能那个楼上那么要是不能播那个要是就不能那个那是楼上也很忙的那个没事
မနေ့ကမိုင်းဆွေတက်ခတ်ခဲ့တဲ့တွေဟာအာစာဖွေဖြစ်တယ်လို့ပြန်ကြားရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ဒါအပြင်မင်းသားမြို့နယ်မေလွန်ကျွော်မှာလည်းမနေ့ကညနေပိုင်းလောက်မှာလက်နက်ကြီးကြီးကြားပေါက်ခွေခဲ့တာကြောင့်မေလွန်ဒေသခံတို့သေဆုံးပြီးနှုတ်ဒဏ်ရရှိခဲ့တယ်လို့ကိုအန်တရီယာပြောပါတယ်
။အဲ့မေလွန်ရွာနာနားမှာသင်ရင်ကဘုံစောက်လုံးချရတယ်လို့ပြောတယ်။ဒီဖြစ်ဖက်ကဒီချောင်းသားချောင်းတန်းတဲ့ဆိုတော့အနောက်ဖက်ချင်းနေတော့အဲ့အနောက်ဖက်ချင်းက၃လုံးအဖြစ်ဖက်ချင်းက၃လုံးအဲ့ဘုံချောင်းလုံးချရတဲ့အခါအဲ့မင်းလုံးရောကအသက်၁၆နှစ်အရွယ်ကလေးတယောက်တည်သွားတယ်။အမင်းသားရင်တန်းလန်းနဲ့ကိုတည်သွားတာ။ဒဏ်ရာရတဲ့နှစ်ယောက်ကသူ့ရဲ့အဖေနဲ့အမေဒဏ်ရာကတော့တိတ်ကြီးကြီးမှမဟုတ်ဘူး။နောက်ဆောင်တဲ့ဆိုတဲ့ဒီချင်းတိုင်းရင်သားရခိုင်မင်းရခိုင်ပြည်မှာတဲ့ချင်းလူမျိုးတွေပေါ့။ချင်းလူမျိုးတွေနေတဲ့ရွာကိုလည်းအဲ့လိုလက်နေကြီးနဲ့ဒီလင်းပေါ်နဲ့ဘုံကျဲလို့ဟိုလူချင်းတယောက်တည်သွားတယ်။သူလည်းအခုဆိုလို့ရင်မင်းသား
မင်းပြားပြေခတ်မှုနဲ့ပတ်သက်ပြီးတမတော်တာဝန်ရှိသူတွေကိုဘူရော်တွေကဆက်တွေ့ခဲ့ပေမဲ့ဖုန်းလက်ခံဖြေဆိုခေရှင်းမရှိပါဘူးပြီးခဲ့တဲ့ရက်ပိုင်းတွေမှာလည်းမင်းပြားမြို့နယ်အတွင်းကမေလွန်ကျေးရွာနီးမှာရှိတဲ့ကန်ဒီတိုင်းဘဟုကိုတမတော်လေးချင်းအကြောင်းကိုအေဖွေးကဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်တိုက်ပွဲပြင်းထန်စွာဖြစ်ပေါ်ခဲ့ပါတယ်ရခိုင်နောက်ပိုင်းမှာတမတော်ဘက်ကလူဝင်ရလက်နက်အင်အားတွေတိုးမြင့်နေတာကြောင့်တိုက်ပွဲတွေပိုပြီးတော့ပြင်းထန်လာနိုင်တယ်လို့အေဖွေးဘက်ကပြောဆိုထားပါတယ်လက်ရှိချိန်မှာလည်းတိုက်ပွဲတွေဆက်လက်ပြင်းထန်နေတာကြောင့်ဒေသခံတွေထိခိုက်ဒဏ်ရာရတာတိုးလာတယ်လို့နေရာစွန့်ခါထွက်ပြေးတင်းချောင်ရသူတွေလည်းတနေ့ဆက်တနေ့ပုံမှန်ပြလာတာဖြစ်ပါတယ်ကျွန်တော်တက်နိုင်ပါစစ်တမျိုးကလည်းတည်င်းပေးပို့နေတာလည်းဖြစ်ပါတယ်ခင်ဗျာ
ဒီရေအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်မီပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOA ရဲ့ထုတ်လွှင့်ချက်တွေကိုဗီဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်အမေရိကန်ပြည်ထောင်စုတွင်ရှေးဘက်ကမ်းခြေကနေလယ်ပိုင်းပြည်နယ်တွေအထိ ကိုရိုနာဗိုင်းရပ်စ်ကူးစက်ပြီးသေဆုံးသူရေအတွက်ဒေါ်လာနေပြီးကျောကကူးစက်မှုတွေဟာအစိုးဆုံးအခြေအနေကြုံလာရနိုင်သေးတဲ့အကြောင်းပြည်내အုပ်ချုပ်ရေးမှူးတွေကပြောဆိုနေကြပါတယ်။ VOA သတင်းတောက်အဲလစ်ဘက်လီရဲ့သတင်းလောကိုကျွန်တော်သိတဲ့အခုတင်ပြပါမယ်။သေဆုံးတဲ့ရေအတွက်နဲ့ကူးစက်တဲ့ရေအတွက်ဒေါ်လာနေတဲ့အတွက်လဲအမေရိကန်ပြည်ထောင်စုမှာလူအချင်းချင်းတယောက်နဲ့တယောက်နီးနီးကပ်ကပ်မနေဘဲခပ်ခွာခွာနေကြဖို့အိမ်ထဲမှာပဲနေကြဖို့ဆိုတဲ့သတိပေးချက်ကိုဧပြီလကုန်အထိ
We don't want to do well and then end a little bit early and have it start
going. Coronavirus ကူးစက်မှုအခြေအနေကာဝေးရာတွေကိုအချိန်မတန်ခင်ဆော့ဆုံးသက်ပြီးမှတစ်ခါပြန်ကြုံရလာမျိုးမဖြစ်စေချင်တဲ့အကြောင်းလာမယ့်ဇွန်လ10ရက်နေ့လောက်ဆိုရင်တော့ယောဂကဆူကြီးရဲ့ဒဏ်ကင်းလို့ပြီးပြန်လည်နိုးထနိုင်တဲ့အခြေအနေရောက်မယ်လို့မျှော်လင့်တဲ့အကြောင်းသမ္မတထရန့်ပြောသွားခဲ့တာပါ။အမေရိကန်ယောဂထိန်းချုပ်ရေးဘုတ်ဌာနကတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုထိန်းချုပ်ဖို့ကြိုးစားတဲ့အနေနဲ့အမေရိကန်ရှေ့ဘက်ခြမ်းကနယူးယောက်ပြည်နယ်နယူးဂျာဆီပြည်နယ်နဲ့ကနေတိကတ်ပြည်နယ်တွေကို14ရက်ခီးမသွားဖို့အမေရိကန်ပြည်သူတွေကိုတတိပေးထားပါတယ်။နယူးဂျာဆီပြည်နယ်အုပ်ချုပ်ရေးမှူးဖီလ်မာဖီကိုတိုင်လည်းယောဂကူးစက်သူတွေပိုများနိုင်တယ်ဆိုတာကိုတတိပေးပြောဆိုနေပါတယ
်။ Part of it's due to community spread but a big part of it is we have opened up testing.
ဒီတိုင်းဝိုင်းနေကြယောဂကျန်းမာမှုတွေထိုးလာနေတဲ့အနေအထားအရကျွန်တော်တို့အနေနဲ့ယောဂရှိရှိစမ်းသပ်တာတွေကိုအင်တိုက်အားတိုက်လုပ်ဖို့လိုပါတယ်လို့ပြည်내အုပ်ချုပ်ရေးမှူးဖီလ်မာဖီပြောဆိုသွားတာပါ။အခုဆိုရင်ဗိုင်းရပ်စ်ပိုးကူးစက်မှုရှိရှိစမ်းသပ်ဖို့ဆိုတာကလည်းရှစ်ပိုင်းအထိစောင့်နေစရာမလိုတော့ဘဲမိနစ်ပိုင်းတွင်အပြည့်သိလာနိုင်ပြီလို့ဒေါက်တာဆရာကပြောပါတယ
်။ The FDA authorized a new test developed by Abbott Labs.
American Pharma Policy was saying FDA ဌာနရဲ့ Abbott ကခွဲကန်းကစစ်ဆေးတဲ့နီလန်းသစ်တစ်ခုကိုသုံးပြီး9မိနစ်တွင်မှအထူးချင်းသိနိုင်ပါတယ်။ကျေကျေပြပြတဟုံတို့ဆက်သက်စစ်ဆေးတာတွေကလည်းကျွန်တော်တို့ရဲ့စောင့်ကြည့်နိုင်စွမ်းစစ်ဆေးနိုင်စွမ်းနဲ့ယောဂထိန်းချုပ်နိုင်စွမ်းတွေတိုးလာပြီးနောက်ပိုင်းဒီ bias ဘူးကိုအဆုံးစွန်တောက်တင်နိုင်မှာပါလို့ဒေါက်တာဆရန်ကပြောသွားခဲ့တာပါအမေရိကန်စားသောက်ကုန်နဲ့ဆေးဝါးဆိုင်ရာဌာနရဲ့ Adbot တခွေခန်းကဒီသတင်းဘက်ကစပြီးယောဂပိုးရှိမရှိဆန်းသက်သားတွေကိုတရက်ကို9000လောက်လုံနိုင်မယ်လို့မျှော်လင့်တဲ့အကြောင်းဒေါက်တာဆရန်ကပြောပါတယ်ဆန်းသက်ထားတဲ့လူတော်တော်များများကယောဂကူးစက်နေတာကြောင့်လဲနောက်ရေရှိမှာဘာလို့ဆက်ပြစ်လာမလဲဆိုတော့ပြည်내အုပ်ချုပ်ရေးမှူးတွေစိုးရိမ်နေပါလေ။လူ ਈ ဇီယနာပြည်내အုပ်ချုပ်ရေးမှူး John Edwards ကခုလိုပြောပါလေ
။ We remain on a trajectory really to overwhelm our capacity.
ဒီနေ့လမ်းကြောင်းကိုအခြေခံပြီးဆက်ကြည့်မယ်ဆိုရင်ပြည်ပြည်လပထမပတ်လောက်မှာကျမကြီးဆောင်ချောက်တဲ့ကိစ္စကကိုဝင်ကိုအားတဲ့အကြီးအကျယ်မနိုင်ဝင်ထမ်းရတာမျိုးတွေအမှန်တကယ်ဖြစ်လာနိုင်တယ်လို့အုပ်ချုပ်ရေးမှူး John Edwards ကပြောသွားတာပါ။လူ ਈ ဇီယနာပြည်내ဟာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအများဆုံးနေရာတွေထဲကတစ်ခုဖြစ်ပါလေ။ဒါကြောင့်လဲဆေးဘက်ဆံရနဲ့လိုအပ်တဲ့ပစ္စည်းတွေလိုသလောက်မရနိုင်တဲ့အခြေအနေမကြခင်ရေဆံရနိုင်တယ်လို့ဟုတ်ချုပ်ရေးဘူး John Edwards ကပြောပါလေ
We think the first real issue is going to be ventilators and we think it's about the fourth or fifth
that you create that you said ဒီဒီလာလေးငါးရဆိုရင် New Orleans ဒေသကလူတွေ that you create that you said ဒီအခုလိုတဲ့သူတွေကိုကျွန်တော်တို့တတ်ပေးနိုင်တော့မှာမဟုတ်ဘူးလို့ထင်ပါတယ်ရဲ့တော့ကြာရင်ဆေးရုံမှာကတင်းနေလဲထားစရာရှိတော့မှာမဟုတ်ဘူးလို့ John Edwards ပြောသွားခဲ့တာပါတဗရဒွန်နီထရန့်ကတော့စီအတွင်းထုတ်လုပ်မှုမျိုးကိုပြန်ပြီးခွင့်ပြုတဲ့ကာကွယ်ရေးဆိုင်ရာထုတ်လုပ်မှုဥပဒေကိုအသက်သွင်းပြီး General Motors ကကုမ္ပဏီကိုအသက်ရှူဇက်တွေထုတ်လုပ်ခိုင်းထားသလိုအစိုးရအနေနဲ့လည်းနှာခေါင်းစွပ်ထုတ်တဲ့ကုမ္ပဏီတွေနဲ့ဥပပေါင်းဆောင်ရွက်နေပါတယ်။လွှတ်တော်အမတ်တွေကစီးပွားဆိုင်ရာအထောက်အပံ့ပစ္စည်းတွေပို့ပြီးပေးနိုင်မှုကြိုးပမ်းနေသလိုအချိန်ထဲမှာအမေရိကန်ပြည်သူတွေဖြစ်နိုင်ရင်အိမ်ထဲမှာပဲနေဖို့စောင့်နေကြတာပါ။စီးရုံတွေမှာဆရာဝန်တွေကအထောက်အပံ့ပစ္စည်းတွေကိုစောင့်နေကြပြီးယောဂကူးစက်မှုပိုဆိုးလာမယ့်အခြေအနေကိုလည်းတွက်ဆမျှော်လင့်ထားကြပါလေ။သမ္မတဒေါ်နယ်ထရန့်ကတော့ကိုရိုနာဗိုင်းရပ်စ်ကြောင့်အမေရိကန်ပြည်ထောင်စုအတွင်းသေဆုံးမှုအများဆုံးအခြေအနေဟာလာမယ့်နှစ်ပတ်အတွင်းမှာဖြစ်နိုင်တယ်လို့ပြောဆိုထားကြပါမယ်ခင်ဗျာ။ကျွန်တော်သိထားပြီပ
ခုဆက်ပြီးတော့အင်္ဂါညတရက်လီလိုင်းအစီအစဉ်ကိုထုတ်လင်းပါမယ်။မြန်မာပြည်မနဲ့တောင်လန်းဒေသတွေပေါင်းပြီးပြည်တော်စုမြန်မာနိုင်ငံရဲ့လူဖြစ်လာဖို့ကြိုးပမ်းခဲ့ကြတဲ့ပင်လုံစာချုပ်ချုပ်ဆိုခဲ့တာ83နှစ်ပြည့်ခဲ့ပြီပါပြီ။ခုချိန်မှာတော့21ရာစုပင်လုံညီလာခံကိုခေါ်ယူပြီးခင်းနဲ့လျော်ညီတဲ့ဒီမိုကရေစီဖက်ဒရယ်ပြည်တော်စုတည်ဆောက်ရေးစူးစမ်းနေကြပါတယ်။တိုင်းရင်းသားတွေလူလာတဲ့ပြည်တော်စုမျိုးဖြစ်ဖို့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ရဖို့ကြုံနေရတဲ့အခက်အခဲစိန်ခေါ်ချက်တွေကိုပြည်တော်စုကြီးနှီးပြီလားဆိုတဲ့ခေါင်းစဉ်နဲ့ဖေဖော်ဝါရီလ9ရက်အင်္ဂါနေ့ကကုသညွန်စီစဉ်တင်ဆက်ဆွေးနွေးထားတာကိုအင်္ဂါနေ့ဒိုင်းလီလိုင်းအစီအစဉ်ဖြစ်ပြန်လည်ထုတ်လွှင့်ပေးလိုက်ပါရခင်ဗျာ
အ
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတရားလီလိုက်အစီအစဉ်ကနေပြီးကျူးစွာရတယ်ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ပြောမယ်လို့ဆိုရင်တော့ခေါင်းစဉ်ကတော့ပြည်တော်စုကြီးနီးပြီလားဆိုတာပါမြန်မာပြည်မနဲ့တောင်တန်းဒေသတွေပေါင်းပြီးတော့ပြည်တော်စုမြန်မာနိုင်ငံရဲလူပြီးတော့ဖြစ်လာဖို့ကြိုးပမ်းခဲ့တဲ့ပင်လုံစာချုပ်ချုပ်ဆိုခဲ့တာအခုမနေ့ကဆိုရင်တော့83နှစ်ပြည့်ပါပြီအခုအချိန်မှာတော့ဒီ27ရာစုပင်လုံညီလာခံဆိုတာခေါ်ပြီးတော့ခင်းနဲ့ရှော်ညီတဲ့ဒီမိုကရေစီဖက်ဒရယ်ပြည်တော်စုကြီးစောက်ရေးလုံးပန်းနေကြပါတယ်တိုင်းသားတွေတောက်လျှောက်လူလာနေတဲ့ပြည်တော်စုမျိုးဖြစ်ဖို့ကိုယ်ပိုင်ပြတန်းခွင့်ရဖို့လက်ရှိကြုံနေရတဲ့အခက်အခဲစိန်ခေါ်ချက်တွေအကြောင်းကိုကျွန်တော်တို့ဒီနေ့ဆွေးနွေးမှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်2ဦးဖိတ်ခေါ်ထားပါတယ်။ပထမတူကတော့ဒီကချင် State Democracy Party ကဥက္ကဋ္ဌဒေါက်တာတူးကြဖြစ်ပါတယ်ခင်ဗျ။ဒေါက်တာတူးကြလေးလိုက်မှာရှိပါတယ်။နောက်တူကတော့သတင်းစာဆရာဒီနိုင်ငံရေးဆောင်မလေးလည်းရင်းနေတဲ့ကိုတီဟာဖြစ်ပါတယ်။2ဦးစလုံးလေးလိုက်ပေါ်မှာရှိပါတယ်။ကျွန်တော်အရင်ဆုံးဒေါက်တာတူးကြကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျ။ဒေါက်တာတူးကြကြားပါလားခင်ဗျ။
ဟုတ
်ကဲ့ကျွန်တော်ခုနကပြောသွားလို့ပေါ့ခေါင်းစဉ်ကတော့ပြည်အောင်စုကြီးနှီးပြီလားပေါ့တိုင်းသားတွေဘက်ကတောက်လျှောက်ဒီဖရယ်ပြည်အောင်စုဖြစ်ဖို့ဆိုတဲ့တောင်းဆိုမှုတွေကိုပိုင်ပြတန်းခွင့်ကိုဒီထက်ပိုပေးဖို့ဆိုတဲ့တောင်းဆိုမှုတွေရှိပါတယ်ဒေါက်တာတူးကြကိုတိုင်ကလည်းပြောရမယ်ဆိုရင် KIA မှာစင်ဆက်လုပ်ခဲ့တယ်နောက်တစ်ခုကအမျိုးသားညီလာခံမှာလည်းတလျှောက်လုံးပါဝင်ခဲ့တယ်အခုလက်ရှိပြည်လုံးညီလာခံတွေမှာလည်းတက်နေရဆိုတော့တိုင်းသားတွေလူလာတဲ့အခြေအနေကအရင်အခြေအနေထက်ပိုပြီးတော့နှီးဆက်လာပြီလားဒေါက်တာတူးကြရဲ့အတွေ့အကြုံကိုအရင်ဆုံးသိချင်ပါတယ်
ဟုတ်ကဲ့ဗျာဥစ္စာကျွန်တော်ကိုကျွန်တော်လက်ချက်ပြပါကျွန်တော်တော့ဒီချင်းချင်းနဲ့ဒီတို့ပါတယ်ဥက္ကဋ္ဌတော့တွေ့ကြပါအဲ GS ဒီဥက္ကဋ္ဌတော့တွေ့ကြဖြစ်ပါတယ်ဟုတ်ကဲ့ဗျာအဲကျွန်တော်အခုဒီကျွန်တော်လက်ရှိကျွန်တော်ညီမတက္ကရဲ့ဒီနိုင်ငံရေးအဲဒီကြီးကြီးဒီဆောင်မှုဖြစ်တဲ့ကိုအဲကျွန်တော်ဆိုလို့ရှိရင်တော့ဒီဒီဒုတဲ့မှုရှိလာတယ်လို့ကျွန်တော်ပြောလို့ရပါတယ်။ဒါကြောင့်လဲဆိုလို့ရှိရင်မြန်မာနိုင်ငံရဲ့ပြည်သူ့စစ်တပ်ကနိုင်ငံရေးပြည်သူဖြစ်တယ်။ဒီခေတ်ကနိုင်ငံရေးပြည်သူနိုင်ငံရေးဖြည့်ရှင်းဖို့ဆိုတာကိုပြတ်ပြတ်ခဲ့ပြီးတော့မှအဲဒီစီးရဲနေပဲဖြည့်ရှင်းခဲ့တော့ဒါဟိုညီကိုင်းရေးတွေဆိုလို့လည်းလမ်းဝေးဖြည့်တာပေါ့။ဒါမဲ့2020ကပဲကြီးတဲ့နောက်ပဲဆိုရှင်အဲတက်လာတဲ့အပြည့်ရဒါမဲ့ဦးတည်စီကဒီနိုင်ငံရေးပြည်သူနိုင်ငံရေးဖြည့်ရှင်းရမယ်ဆိုတော့လက်ခံပြီးတော့မှသိဆုံးဆွေးနွေးပွဲတွေကျင်းပလာတာပေါ့လေ။အဲ့တော့ဒီဟာကအခုနောက်ဆုံးမှာဆိုလို့ရှိရင်ကျင်းနေစတဲ့ရသပြည်လုံးကြီးလာခါနဲ့ဆိုတာကိုသိပါအောင်အဒီနေ့မကုန်ခင်ယူကပဲမတိုင်းနဲ့သူကအဲညီလာခံကျင်းပဖို့လည်းလာလာရှိတယ်လို့ကြားသိရတယ်။ဒါဒီဟာဒီဒီညီကြီးတွေဆောက်တဲ့နေရာမှာမိမလမ်းမှာလည်းသွားနေတယ်လို့ကျွန်တော်မြင်ပါတယ်။အဲ့တော့ဒါမဲ့အခုရှိတာကအဲ့ဒီအဲညီလာခံဒါရဲ့သူတွေပြောလို့ရတယ်တော့ကိုဖြောင်းဖြောင်းဖြူးဖြူးမကျင်းပနိုင်တာဒီခုကတော့နည်းနည်းပြူစည်းတာပါအဲ့ဒါတော့ဒါဒီပုံမှုတွေတော့ဒီကျွန်တော်ရှိနေသေးတဲ့အတွက်ကြောင့်ဖြစ်တယ်လို့မြင်ပါတယ်အထူးသဖြင့်ကတော့ကျွန်တော်ကအဲ့ဒီနိုင်ငံရေးတက်တာနိုင်ငံဖြည့်ရှင်းတဲ့ပွဲပွဲပေါ်မှာဖြည့်ရှင်းတဲ့နေရာမှာပြည်သူဆွေးနွေးပွဲလုပ်တဲ့နေရာမှာဒါဒီအဲ့ဒီနဲ့ကျွန်တော်ကဒီကိုယ်စီဒီဆွေးနွေးနယ်ပေါ်အကြီးကြီးတယ်အဲ့လို people solution တစ်ဖက်မှာဒါအပြစ်ခံရပြေးထားရမှာအဲ့ဒီအနေဆုံးဒါအရာကြီးအပြစ်ခံရသေးရင်လောက်ထားပြီးတော့မှနိုင်စနစ်ကိုကျင်းပဖို့သွားတယ်ဆိုအဲ့တော့ဒီမှာကျွန်တော်နိုင်ငံမှာတော့ဒီဟာကအခုအပြည့်ပါမဖြစ်နိုင်တူတယ်ဘယ်လိုဒီခါလေးရှိလာတာအဲနိုင်စနစ်ပေါ်ရတဲ့ဒါပြောမယ်ဆိုလို့ရှိရင်ဖြောင်းဖြောင်းဖြူးဖြူးစနစ်ကိုအကြီးကြီးရှိတယ်။ဘာပဲဒီပြောကျွန်တော်ပြောချင်တာကတော့အခုဒီပြည်လုံးညီလာခံကဆက်တဲ့ကျင်းပသွားမှဖြစ်တယ်။ပြည်လုံးညီလာခံရဲ့နောက်ဆုံးပါတယ်ပါလေဒီဖက်ဒရယ်ဒီမိုကရေစီတောင်းဆိုဆိုဖြစ်တယ်ဒါဒီတင်းကြမ်းရေးကိုရရှိစေမဲ့မြန်လာဖြစ်တယ်လို့ဆိုတော့ဒါဟ
ုတ်ကဲ့ဒါ
ကြောင့်မလို့ဒီအခုဒီကမှာဒါအဲဒီကျလို့နေကမှာညီကမ်းရေးရရှိဖို့အရှိကိုတူးနေတယ်ဟိုအလားလာတော့ဒီကြီးကောင်းလာပြီလို့ဆိုကျွန်တော်အဲ့လိုသုံးသပ်လိုက်တ
ယ်ဟုတ်ကဲ့ဒေါက်တာတူးကြခုနကသုံးသပ်သွားလို့တဖြည်းဖြည်းအရင်ကတည်းကဆိုင်တော့ပို့ပြီးတော့တိုးတက်လာတယ်ပေါ့ဒီနေရာမှာကျွန်တော်တစ်ချက်မိချင်တာဖရက်ဆိုတဲ့အသုံးလုံးမှာအရင်တော့ကဆိုရင်ဖရက်ဆိုတဲ့အသုံးလုံးသုံးမယ်ဆိုရင်စစ်ဆိုးကဟိုးအရင်လက်ထက်ကဆိုရှင်ဒါခွတ်ထွေဆိုပြီးတော့ရှုမြင်တာမျိုးတွေရှိပါတယ်ဒါပေမဲ့ဒီကနေ့တက်လာတဲ့အာနာယာဆိုးရီကိုနိုင်ကဖရက်ပြည်တော်စုဆိုတဲ့စကလုံးကိုသုံးပါတယ်ခင်ဗျာအဲ့တော့ဖရက်ဆိုတဲ့စကလုံးနဲ့ပတ်သက်လို့တကယ်တိုင်းသားတွေပြောနေတာနဲ့ဒီအဆိုးရီပြောနေတာနဲ့တက်မလို့ပြောနေတာနဲ့ဒီအတွေးခေါ်ရတူတူပဲလားလို့ခံယူပါလားကွဲလဲမှုတွေရှိပါလား
ကျွန်တော်ခံယူတာကဒီဖက်ဒရယ်ပြည်ထောင်စုကပို့ပေါင်းရေးပါခွဲထွက်ရေးမဟုတ်ပါဘူးအဖက်ဒရယ်မူနဲ့အဖွဲ့အစည်းမူကိုချစ်တုံးပြီးတော့မှပြည်ထောင်စုကိုဒီအားလုံးတန်းတူညီကအခွင့်အရေးရရှိပြီးမှကိုယ်ပိုင်ပြတ်သားခွင့်အမျိုးသားတန်းတူအခွင့်အရေးကိုယ်ပိုင်ဥချုပ်ရေးကိုယ့်ဘာကိုဖန်တီးဖို့ဆိုရတဲ့နဲ့ဒီပြည်ထောင်စုကိုဒီနေ့ဒီနေ့တကျဖွဲ့စည်းတော့မယ်ဖွဲ့စည်းထားခဲ့မယ်ဆိုလို့ရှိရင်ကျွန်တော်ဒီတီထောင်စုကညီကြတာရနေပါပဲအခွင့်အရေးတွေလူတွေကတိုင်းသားကြတာမရှိပါဘူးဒါတီထောင်စုခိုင်ခိုင်နေနေအလုံးတန်းတူကိုရင်းနေဥပပေါင်းနေထိုင်ခြင်းနဲ့ ဟ
ုတ်ကဲ့ကျွန်တော်အဓိကမေးချင်တာကဒီ Ferrari ဆိုတဲ့အသုံးနှုန်းပေါ့နော်အစိုးရက3နဲ့ Ferrari ဆိုတဲ့အသုံးနှုန်းပေါ်မှာဝိဝါဒကွဲစရာရှိလားဒါကတိုင်းသားတွေလူလားနေရဲ့ Ferrari ဆိုတဲ့အနှစ်သာရပုံပေါ်ရဲ့လား
အခုကကျွန်တိုင်းသားတွေလူလားတဲ့အနှစ်သာရကဘာလဲဆိုရှင်လည်းလက်စကုနကုနေပြင်းလို့ညလာခံတော့ကိုကျော်ဆန်းပြောခဲ့တဲ့ဂိတိစကားတိုင်းပေါ့လေကိုပဲပြတ်တန်းဆိုနေအမျိုးသားတန်းတူဆိုရပြီးဝရရှိတဲ့ကိုပဲအုပ်ချုပ်ရေးရှိတဲ့အဲဒီပြည်ထောင်စုဖြစ်တဲ့ဒီလိုကြည့်လို့ပြည်ထောင်စုကိုတည်ဆောက်မယ်ဆိုတာကိုဒါပဲဒီတိုင်းသားတွေကဒါကိုပဲအကောင့်တွေဖော်စီချင်တာပေါ့အခုလည်းပဲကျွန်တော်ဆက်လက်ပြောမှာညီချင်းတည်ဆောက်တဲ့နေရာမှာအဲဒီပုံစံမျိုးနဲ့ပြည်ထောင်စုကိုဖော်ဆောင်စေချင်တယ်အားလုံးလို့ဒီနေရာမှာတခြားဒီကျွန်တော်ပြည်ကဒီတိုင်းသားပြည်ကကျွန်တော်အနေနဲ့တည်ဆောက်ရှင်တော့အဲဒီစစ်မှန်တဲ့ဆက်ပြီးပြည်ထောင်စုတည်ဆောက်ရေးပဲဖြစ်ပါတယ်အဲ့ဒါတကယ်ကပြောလို့လို့ပဲစစ်မှန်တဲ့ဆက်ပြီးပြည်ထောင်စုဆိုတာကအားလုံးတန်းတူခင်ရတဲ့ဓာတ်သူညီများနေထိုင်နိုင်တဲ့အဲဒီဒီဒီတုံးတဲ့နေထိုင်နိုင်တဲ့ပြည်ထောင်စုကိုဆုလို့တာဖြစ်တယ်ကွာခွဲတဲ့ရေးဆိုတာကိုဒါသိချက်မှမဖြစ်သားပါဘူးပါပါဘူ
းဟုတ်ကဲ့ခင်ဗျဒေါက်တာတူးကြလေးလိုင်းမှာခဏနေပြီးပါအောင်ခင်ဗျကျွန်တော်နောက်ထပ်ဆွေးနွေးမယ်ဒင်းဆရာကုတီဟာဖိတ်ခေါ်ကြပါလေကုတီဟာကြီးခုနကကျွန်တော်ခုနကဒီဒီလက်ရှိပင်လုံနဲ့အချိန်ဒီလက်တွေ့အချိန်ဒီနဲ့ပတ်သက်ပြီးတော့ကျွန်တော်ကုတီဟာကိုအဓိကမေးချင်ပါတယ်ခုနကပြောလို့တိုင်းသားတွေဘက်ကလူလာနေတဲ့အချက်ဒီအခုပင်လုံဆိုလဲအဲဒီနှစ်ချိန်လားသုံးချိန်လားခေါ်ပြီးသွားပါပြီအဲ့တော့လူလာနေတဲ့အချက်ဒီနဲ့အစိုးရဘက်တပ်မတော်ဘက်ပြောနေတဲ့အချက်ဒီကနီးစပ်မှုရှိရလားတော်တော်ကြီးကွာဟာနေလားကုတီဟာအမြင်သိချင်ပါတယ
်ပုတ်လင်းပြောရင်တော်တော်ကြီးကွာဟာနေလို့ဒါလည်းကျွန်တော်တို့အခုလိုမျိုးအဲဟိုကျွန်တော်တို့ကြန့်ကြာတဲ့ကိစ္စတွေကျွန်တော်တို့အောက်ခြေမှာထိတွေ့မှုဖြစ်တဲ့ကိစ္စတွေပြန်ဖြစ်လာတယ်ကျွန်တော်နားလည်တယ်နောက်တစ်ခါသူလေးနေနေကျွန်တော်တို့ဒီလိုမျိုးဟိုကျွန်တော်တို့ဒီပင်လုံးဒီလာကန်စပွဲဝိုင်းမှာပဲဟာကျွန်တော်တို့အကျိုးဆွေးနွေးပွဲဒီမှာပဲအလားပြဿနာတွေအလားဟိုအငင်းပွားမှုတွေကျွန်တော်တို့ဟိုဆွေးနွေးပွဲတွေအရလည်းရင်းနှောင်းလည်းကျွန်တော်တို့ဆွေးနွေးတဲ့အခါမှာချုပ်ခတ်တဲ့ဟာတွေဟိုမေးထုတ်ခဲ့ရတာတို့နောက်မှဆွေးနွေးမယ်ဆိုတဲ့ကိစ္စမျိုးတွေအဲ့လိုမျိုးတွေပေါ့ဗျာဟိုအခြေလဲမှုတွေအခြေလဲတဝက်တစ်ပြက်ခြေလဲမှုတွေနဲ့ရှင်းဆက်ခဲ့ရတဲ့ကိစ္စတွေအများကြီးနောက်ဆုံးမှာကျတော့ကျွန်တော်တို့ပို့ပြီးတော့တစ်ဆုစရာပါဖြစ်လာတော့ဗောဗျာဟိုဒီစားမကြည်လေခဲ့လို့ဗောအဲ့ဒါအဓိကဆိုဟိုဟိုသားညုံပြောတာအမှန်ပဲဗျာကျွန်တော်တို့ဒီပင်လုံး sorry ကျွန်တော်ဖက်ဒရယ်နဲ့ပတ်သက်ပြီးတော့တိုင်းရင်းသားတွေကခံစားနားလည်ထားတာအစိုးရခံစားနားလည်ထားတာတော့ကတက်မတော်ဗောနော်ပို့ဆိုတာကတက်မတော်ကသူကဒီဖက်ဒရယ်ဆိုတဲ့စကားလုံးတော့လက်ခံလာတာဘာမှမကြသေးဘူးသူကဖက်ဒရယ်ကိုခွဲထွက်ရေးဆိုပဲဆိုပြီးတော့တခါညီနာချင်းချတာတော့ဟိုဆိုတော့တော့ပြီးတော့သူကကျွန်တော်တို့ဒီတိုင်းသားအရေးလှုပ်ရှားနေတဲ့လက်နက်ကိုင်ဖွဲ့စည်းနေတယ်လေသူကထိတ်တိုက်ရင်ဆိုင်နေတဲ့လူတွေဖြစ်တဲ့ခါကျတော့အပွဲစည်းဖြစ်တဲ့ခါကျတော့ကျွန်တော်တို့ကသူကစစ်တပ်နှစ်ခုဖွင့်ထားလို့ဖြစ်တယ်တစ်ဖက်ကလည်းနိုင်ငံရေးစကားပွဲမှာကျွန်တော်တို့ဒီသူ့ဘက်ကနေပြီးတော့စိုးရင်ချက်တွေသူ့ဘက်ကနေပြီးတော့သဘောထားတွေနဲ့အဲခုခံတဲ့ကိစ္စတွေရှိတယ်လို့ကျွန်တော်တို့အောက်ခြေမှာလည်းဆွေးနွေးတဲ့ကိစ္စတွေကျွန်တော်လက်နက်ကိုင်နေကြားမှာပေါ့နော်ကျွန်တော်တို့ဒီတချို့နိုင်ငံရေးဆွေးနွေးပွဲလို့ကမတော်တားတဲ့ကိစ္စမျိုးတွေဟလာဒါမျိုးတွေအောက်ခြေမှာလည်းဖြစ်တယ်ဆိုတော့ဒီပြဿနာနှစ်ခုကဟိုပြေးပြေးပြေးချင်းကျွန်တော်တို့ဒီဆိုရလဲအဲ့ဒီကြားထဲမှာညက်လာတယ်ဘာလို့ဒီကိုတက်ကလည်းဒီဖက်ဒရယ်ကိစ္စကိုဟိုတက်တဲ့ကောကသူ့မှာတက်သားတဲ့ဒီဘလူးဖက်ဒရယ်ပုံစံနဲ့သွားမယ်ဆိုတော့ energy ဆိုရလဲတက်သားတဲ့ပုံစံမှရှိရကြတော့တိုင်းသားတွေလူလာတဲ့ပုံစံအဲ့ဒါဆိုတော့ဒီဒီတက်မရောလူလာတဲ့ပုံစံနဲ့သူ့ပုံစံနဲ့ကြားမှာဒီတိုင်းမို့တော်တော်လေးအကျက်ပဲရှိတယ်ဘာဖြစ်လို့ဆိုတော့သူ့ရဲ့ပုံစံကိုချမပြနိုင်တဲ့အတွက်ကြောင့်မလို့ကြားချဖို့တော်တော်ခက်တယ်ဆိုတော့တကယ်တမ်းကျတော့ကျွန်တော်တို့ကဖက်ဒရယ်ကိုလာဟိုတနက်တန်ရက်ချင်လို့ပြောနေတာဗျာနိုင်ငံရေးအရာဖက်ဒရယ်ကိုဟိုစနစ်ကိုထူထောင်ခြင်းနဲ့စိတ်ကအဲ့ဒီသုံးဘွဲ့မှာတပားလည်းမဖြစ်ဘူးအဲ့ဒါကကျွန်တော်တို့ဖက်ဒရယ်တည်ဆောက်ရေးအတွက်အရန်ကြီးမားတဲ့ဟိုအန်ရဲ့ချင်းချောင်းမှုပဲအဲ့တော့ဒီသုံးဘွဲ့လုံးမှာကျွန်တော်တို့ညကြေတစ်ခုရှာပြီးတော့ဖက်ဒရယ်ကိုကျွန်တော်တို့ပထမတစ်ဆင့်အနေနဲ့တည်ဆောက်ဖို့လိုပဲလို့ဒါကျွန်တော်ထင်တယ်ကျွန်တော်ကပညာရှင်မဟုတ်ဘူးတော့ကျွန်တော်ဒီစိတ်ကမြင်ရတယ်ကျွန်တော်ဒီတနက်တန်လေးရက်ချင်တော့ကျွန်တော်တို့ကစပွဲပိုင်းမှာတက်လိုက်တာတကယ်တော့နိုင်ငံကြီးညီမချက်နဲ့ပတ်သက်ရင်ကြောင်းကြောင်းကြီးကြီးကတော်တော်ကွာတယ်ဒီသုံးဘွဲ့ကအဲ့တော့အဲ့တိုင်းဆက်သွားရင်ကျွန်တော်တို့ရှိမှာကျွန်တော်တို့ဒီတိုင်းပဲပြဿနာဥလဲဥလဲနဲ့ဖြစ်မယ်ကျွန်တော်တို့တနက်တွေပြန်ပေါက်လာရင်ကျွန်တော်တို့ဒီဒီလက်ထက်ကရင်တန့်ကျင်မှုကပိုပြီးဆိုးတော့ပိုပြီးကျွန်တော်နောက်ထပ်တောက်တဲ့ဟိုဟာတစ်ခုကဟိုပြဿနာတစ်ခုကပါလဲဆိုတော့ဒီနေ့တိုင်းသားရဲ့သဘောထားလို့ပြောရင်တကယ်တမ်းကျွန်တော်တို့ဟိုအရန်ကျေလောင်တဲ့အတန်ကလက်နက်ကင်တိုင်းသားအဖွဲ့ရဲ့သဘောထားပိုပြီးကျေလောင်တယ်အဲ့ဒါလည်းပြဿနာရှိတယ်ဆိုတော့နိုင်ငံရေးကကျွန်တော်တို့နိုင်ငံရေးနည်းနဲ့ဖြည့်ရှင်းတယ်နိုင်ငံရေးအရာကျွန်တော်တို့ဟိုလိုလားချက်တွေကိုရအောင်လှူသားရဲဆိုတော့တိုင်းသားဒေသတွေမှာလည်းဟိုကျေပြတ်လာဖို့လိုတယ်တွင်ကျေလာဖို့လိုအပ်တယ်အငက်မြစ်တွေဖို့လိုအပ်တယ်အခုကနိုင်ငံရေးပါတီတွေတိုင်းနာနိုင်ငံရေးပါတီတွေအဲ့တော့အာမကောင်းမင်းနဲ့ကျွန်တော်ငင်းငင်းဆွေးနွေးတဲ့အခါမှာလက်နက်ကင်အဖွဲ့စည်းကျွန်တော်တို့ဒီဘက်ကဆိုလဲကျွန်တော်တို့ဒီဘက်ကဆိုလဲအထူးအတက်မတော်ဘက်ကကျွန်တော်တို့ဒီသဘောထားတွေနဲ့ကျွန်တော်တို့ဟိုဘက်ကဆိုလဲလက်နက်ကင်အဖွဲ့ရဲ့သဘောထားတွေကပုံပြီးပြင်းထန်တယ်သူတို့တွေညှိတဲ့အခါကျတော့ကျွန်တော်တို့ရှိမတူဘူးဆိုတော့ဒါတွေကအများကြီးညှိရမယ်အဓိကတော့သုံးခုကျွန်တော်တို့ညကြည့်အရင်ရှာပြီးတော့ပထမအဆင့်ကိုကျွန်တော်ရအောင်လှမ်းဖို့လိုတယ်ဘို့ပဲလေအားလုံးလိုချင်တဲ့အတိုင်းပဲဖြစ်ချင်တယ်ဆိုလို့ရှိရင်တော့ကျွန်တော်ကလည်းတော်တော်လေးကိုမလွယ်ဘူးစိတ်ငုံမှုကြီးမားတယ်ကျွန်တော်ဒီ
တက်တန်းနဲ့လည်းမချစ်နိုင်ဘူးချစ်တက်တန်းမှလည်းမသိကြဘူးလို့ပြောချင်ပါဟု
တ်ဟုတ်ကဲ့ကုတီဟာကျေးဇူးပါကျွန်တော်တို့သူကြတဲ့ကုတီဟာလီလိုင်းမှာခဏနေပြပေါအောင်ခင်ဗျာတော်ရှင်နေတော်များများလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့ဆွေးနွေးမေးမြန်းမှုတွေရောက်နေပါတယ်ဒါပေမဲ့ကျွန်တော်တို့အချိန်ရလောက်ခေါ်ပြီးတော့ပါမယ်တော်ရှင်နေကိုအရင်ဆုံးကျွန်တော်ကုစလိုက်ပွေကွန်ဖိတ်ခေါ်ချင်ပါတယ်ကုစလိုက်ပွေကွန်တူတုံနဲ့ဆွေးနွေးမေးမြန်းနိုင်ပါတယ
်ဟုတ်ကဲ့တတ်မတော်ရောနောက်ပြီးတော့မှလေးနဲ့ကင်ရောကျေရနာသူကလူထုတွေကိုစားရောတိတ်လူထုကိုစားရောသူတို့ပြူတယ်လို့ကျွန်တော်တို့မဆိုလိုနိုင်ပါဘူးသူတို့လေးနဲ့ကင်နေဖြစ်တဲ့အတွက်သူတို့ကစစ်တမ်းကရောက်နေတာကျွန်တော်တွေ့ရတယ်အဲ့တော့သူတို့ကဖေဒရယ်ဒီမိုကရေစီဆိုတဲ့ဆွေးနွေးတဲ့ချိန်တိုင်းသူတို့ကသူတို့သဘောထားကူးလို့တော့ကျွန်တော်တို့တွေ့ရတယ်ဒီစမ်းတော့မြန်မာနိုင်ငံဟာဆိုရင်တော့အရင်တုန်းကဒီမိုကရေစီစနစ်နဲ့တွားတယ်ဖေဒရယ်မပါလို့သူတို့ပြန်လဲကွေးပြီးတော့မှလေးနဲ့ပြန်ကင်ရတာဥပမာရုရှားကိုတွေ့ရခြင်းလည်းဖေဒရယ်ကောင်းတယ်ဒီမိုကရေစီစနစ်မကောင်းတဲ့ရုရှားလည်းပြန်ပြုတ်ကွေးတာပဲအဲ့ဒီမြန်မာနိုင်ငံနဲ့ရုရှားကိုဆင်တွေးပြီးတော့မှချိန်ကြည့်နေဆိုရင်တော့ဒီမိုကရေစီခိုင်မာပေမယ့်မြန်မာနိုင်ငံကဖေဒရယ်မခိုင်မာလို့ပြန်ကွေးရတယ်ရုရှားလည်းဖေဒရယ်ကောင်းပေမယ့်ဒီမိုကရေစီစနစ်မခိုင်မာလို့ပြန်ကွေးရတယ်အဲ့တော့အခု27ရက်စစ်ပြေလုံကြီးလာကမှပြန်ဆွေးနွေးတဲ့အချိန်ကြရင်ခွဲထွေးရမယ်မခွဲထွေးရဘူးဆိုတဲ့ဥစ္စာကိုအပထားပြီးတော့မှအဲ့ဒါမျိုးတွေမဆွေးနွေးတော့ပေမယ့်ဆယ်လေးဒီလိုမှအဖြစ်ပေါ်နိုင်တဲ့ကြားနဲ့ကြားနေအနေနဲ့ဆွေးနွေးပြီးတော့မှအဖြစ်တစ်ခုထုတ်နိုင်အောင်ဆွေးနွေးနေစဉ်ပူကောင်းမယ်ဥပမာဟိုမြန်မာနိုင်ငံကိုပြည်နယ်ဆယ်လေးခုနဲ့ဖွင့်ရှိနေဆိုတဲ့ဥစ္စာတောင်မှမဆွေးနွေးနိုင်တဲ့တိုင်းလူလူပြည်နယ်လူလူတွားပြီးတော့မှဘာမှမကြီးမရတဲ့အခြေအနေမှာရှိခဲ့တယ်ဆိုတော့ငင်းချင်းနီးပြီလားဆိုရင်တော့ဘုံဝါဝါလေးရှိသေးတယ်လို့ကျွန်တော်ပြောချင်တယ
်ဟုတ်ကဲ့ကိုစလိုက်ပွေကုန်ကျေးဇူးပါနောက်ထပ်သရရှင်တူဖိတ်ခေါ်ကြပါလေကိုစိုင်းအောင်ကျော်ဆန်းစနီမင်းမြောင်လို့ရပါတယ်ခင်ဗျာတူတူတူလေးပေါ့
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့မင်္ဂလာပါဗျာဒီလိုရကျွန်တော်ပြောချင်တာကတော့ဗျာကျွန်တော်ဒီရှမ်းပြည်နယ်နေတော်ကလေနော်တာကြုံမင်းအွန်လိုင်းပို့တဲ့တဝန်လာထဲမှာရှင်းရှင်းလင်းလင်းပို့ထားပါတယ်လက်နက်ချမှတာလေနေနေရမယ်ပေါ့နော်ကျွန်တော်တိုင်းနာလက်နက်ကင်နေရတယ်လက်နက်ဘူးမှမအချင်အောင်လို့နော်တမ်တော်လည်းလက်နက်ချပဲတိုင်းနာလက်နက်ကင်နေတယ်လက်နက်အကုန်လုံးရှော့ချမှတာလေတိုင်းပြည်ငင်းနေမှာပါလို့တယောက်တစ်ပေါက်သာပြောနေမယ်ဆိုရင်ဒီတိုင်းပြည်ရက်ကန်ရက်ကန်နဲ့ပဲဒီတိုင်းမှာဆက်သွားမှာပါလို့ဒီလိုငင်းငင်းအေးဆိုတာနောက်ဘွားတော့အိမ်မက်တော့ဖက်မမက်ရဲပါဘူးလို့အဲ့ဒါတော့
ဟုတ်ကဲ့ကျေးဇူးပါကုဆိုင်အောင်ကျော်ဆန်းခင်ဗျနောက်ထပ်တယောက်ရှိပါတယ်ကုတီးလည်မှုကုတီးလည်မှုဆွေးနွေးမေးမြန်းလို့ရပါတယ
်ဟုတ်ကဲ့ခင်ဗျကျွန်တော်အနေနဲ့ကတော့ဒီမြန်မာပေါ်စီကတော့အတားမှလမ်းဝေးပါတယ်လို့ကျွန်တော်ပြောချင်ပါတယ်ကဘာဖြစ်လဲဆိုတော့အခုတောင်စားစီစိတ်တက်နဲ့အရင်ကစိတ်တက်နဲ့အမ်ကမ်မပါထားတော့ဖြစ်ပါလေခင်ဗျာ။ဘာဖြစ်လဲဆိုရင်တော့စစ်တော့စိတ်တက်နဲ့အခု2015စိတ်တက်ကပြောင်းလဲသွားလို့ဖြစ်ပါလေခင်ဗျာ။ဘာဖြစ်လဲဆိုရင်ကျွန်တော်တို့ကတော့ငင်းကြေးရုပ်ကိုတော့လုံးတိုင်းရင်းသားတွေကလူချင်းတယ်။နော်ပြည်သူကအများဆုံးလူချင်းတယ်။ဒါမှမဟုတ်နော်အစိုးရစစ်တက်ကတော့သဘောထားမယိုးတဲ့အတွက်ကျွန်တော်တို့တိုင်းရင်းသားပြည်သူတွေဗမာပြည်သူတွေကတော့ဆက်လက်ပြီးတော့တော့ဒုက္ခရောက်နေဦးမှာဖြစ်ပါလေ။ဘာဖြစ်လဲဆိုရင်တော့အခုကတော့ရခိုင်ပြည်သူတွေကိုလည်းနော်မတရားနော်လက်နဲ့ကြီးတွေနဲ့အမျိုးတုံးဖြစ်နေတယ်နောက်ပြီးတော့ရခိုင်ပြည်သူတွေဖတ်ပြအောင်လို့နော်သူတို့အဲ့ဒီနေရာတွေမနေနိုင်အောင်လို့သူတို့အမျိုးမျိုးလက်စားပြီးတော့အမျိုးမျိုးလက်နဲ့ကြီးတွေနဲ့ပြစ်တာကိုကျွန်တော်တို့သိရတယ်ပေါ့ခင်ဗျာနောက်ပြီးတော့ကချင်ဆရာတွေကိုလည်းသူတို့ဖမ်းဆီးတာတော့သိရတဲ့အတွက်နော်ဒီမှာဒီငင်းညာမှုနော်ပြန်လေပေါင်းစည်းဖို့ကတော့အပ္ပံမဝေးกว่าသေးပါတယ်လို့ကျွန်တော်ပြောချင်ပါတ
ယ်ဟုတ်ကဲ့ကိုတိလည်းမူကျေးဇူးပါတယောက်ကြောင့်ဆက်ခေါ်ပါမယ်ကိုခိုင်ဆိုးဆွေးနွေးမေးမြန်းလို့ရပါတယ
်ဟုတ်ကဲ့ပါအတေကပေးထရေပေးထောင်စုကြီးပေးထောင်စုကြီးနီးပြီလားဆိုတော့ခေါင်းဆိုင်နဲ့ကျွန်တော်ဆွေးနွေးရမယ်ဆိုလို့ရှိရင်တော့ပေးထောင်စုကြီးတော့မနီးသေးဘူးလို့ကျွန်တော်ကပြောချင်တယ်ဘာဖြစ်လို့လဲဆိုလို့ရှိရင်တော့အခုလက်ရှိအစိုးရအနေနဲ့အော်ပြည်နယ်ဝန်ကြီးချုပ်တွေကိုခန့်ခေါ်အားဝတော်မှနေပြီးရသွားတော်မှနေပြီးတင်အစိုးတွေသိတာတော်တော်မှနေပြီးရအခုဆွေးနွေးဖို့အားမပါဘူးအဲ့တော့ပြည်နယ်အစိုးရဖွေးဖို့အားကိုလဲတော့နေပြီးရပြည်နယ်တွေကလုံးဝဖမ်းမရှိဘူးဆိုလို့ရှိရင်တော့ဖေထရီနဲ့တော့ကောက်ကောက်ဝေးပေါ်နေပြီလို့သိတယ်အဲတကယ်လို့ဖေထရီပြည်ထောင်စုတခုခုဖြစ်မနေမယ်ဆိုလို့ရှိရင်တော့ပြည်နယ်တွေမှာဝန်ကြီးချုပ်အစိုးရကိုပြည်နယ်တွေကဖိတ်ခွင့်ပြန်ခွင့်ရှိရမယ်ဒါပင်တွေကလူတွေကတော့အတန်းနဲ့ပင်တွေကလူတွေကတော့ဟောဒီပင်မကြီးမှာဝန်ဟာသမဒလုံးဖို့စိုက်ကြလည်းမရှိဘူးသူတို့တွေကအဲ့ဒီကြောင့်ဒီကကဖေထရေပင်တော်ဆုံးနီးလာပြီဆိုလို့ရှိရင်တော့ဒီဟောဒီအခုလက်ရှိအချိန်နဲ့မှာနေပြီးပင်တွေဝန်ကြီးချုပ်ကိုပင်တွေကနေပြီးခွင့်ပင်ခွင့်ရှိရမယ်အဲ့ဒီမှာသူတို့ဒီဒီမိုကရေစီအရာဆိုလို့ရှိရင်ပေါ့နော်အဲ့ဒါတော့ပဲကျွန်တော်ကပြောချင်တာ
ပါဟုတ်ကဲ့ကုခန်ဆိုးကျေးဇူးပါခင်ဗျာကျွန်တော်ပင်တိုင်းဆွေးနွေးတဲ့သူတွေပြန်လှည့်ပေးချင်ပါလေကျွန်တော်ကုတီဟာကိုပြန်ခေါ်ချင်ပါလေခင်ဗျာခုနက တော်ရရှိနေတဲ့မှာဆိုရင်ကျွန်တော်သတိထားမိလောက်တိုင်းသားတွေကြီးပဲသူတို့ပြောသွားတဲ့တိုင်းသားတွေရဲ့သဘောထားကြီးတော့ကြားမိမှာပါအဲ့တော့ပြောရမယ်ဆိုရင်အခုဖြစ်နေတဲ့ညဉ့်ညံရေးက NLD ဆူရလက်ထက်မှာတော်တော်လေးပြန်တက်လာတဲ့သဘောကျွန်တော်လည်းသတိထားမိရယ်အဲ့တော့ပြောရမဆိုရင်အဓိကအခက်ခဲဖြစ်နေတာစင်ခေါ်ချက်ဖြစ်နေတာကြီးပြောမယ်ဆိုရင်ကုသိကဘာမြင်ပါလဲခင်ဗျာ
အဓိကတော့ခြုံပြောနှစ်ချက်ပါတစ်ချက်ကဒီလက်နက်ကိုင်ဖွဲ့စည်းရေးပေါ်မှာရင်တော့ကျွန်တော်တို့လက်နက်ကိုင်အဖွဲ့စည်းရလာတဲ့ခေါင်းဆောင်တွေရနေပြီးတော့ကျွန်တော်တို့အစိုးရလုပ်နေတဲ့တက်ကန်ရေးအစိုးရပေါ့အဲ့တော့ကျွန်တော်တို့ဒီလက်နက်ကိုင်အချင်းချင်းတို့ဘယ်လိုကိုင်တွဲရမလဲဘယ်လိုစည်းရုံးရမလဲဟလာဘယ်လိုထိုးဖောက်ရမလဲဘယ်လိုအောင်မြင်မှုကိုဟလာဟိုဒီအဖြေရတဲ့တွေကိုဟိုထွက်အောင်လုပ်ရမလဲဆိုတာကိုတို့ချင်းချင်းကအကောင်းဆုံးကျင့်ကြတယ်ဆိုတော့ဟိုကျွန်တော်တို့ဒီတရားဝင်ဆွေးနွေးပွဲတွေမှာတရားမဝင်ဆွေးနွေးပွဲတွေမှာတော့တို့လူချင်းနဲ့အနေထောက်ရောက်လာအောင်တို့တွန်းနိုင်တယ်တော့နီးစပ်တယ်လက်နက်ကင်ရှင်လက်နက်ကင်တို့က language တူတယ်ကပြောမယ်ဆိုလို့ရှိရင်အဲ့ဒါအားတာတယ်အရင်ဆိုရဆို energy ဆိုရအဲ့ဒါအားမတာဘူးအဲ့တော့ energy ဆိုရကြတော့ဒီလက်နက်ကင်ဖွဲ့စည်းတွေကိုဟိုဟိုဆက်ဆံတဲ့အခါမှာဟိုနီးစပ်မှုမရှိဘူးအရင်ကတောင်းတောင်းကြီးဖြစ်နေတယ်အဲ့တော့မတိုးပါဘူးတစ်ခါကလက်နက်ကင်ဖွဲ့စည်းတွေကတို့ပြောချင်တဲ့ဆိုရင်စိတ်တွေလာဟိုတသက်နာတွေကိုလည်းထိထိရောက်မပြောနိုင်ဘူး energy ကလည်းအဲ့ဒါတွေမကူညီနိုင်ဘူးဥပမာဆိုကြပါဆိုလက်ရှိကျွန်တော် KB နေမှာဖြစ်နေတဲ့လမ်းဖောက်တဲ့ကိစ္စတကယ်ဆိုရင်လမ်းဖောက်တာအဆိုးရွားဖောက်အောင်ဆိုတော့တပ်မတော်ကဖောက်နေတဲ့အတွက်ကြောင့်တစ်ခါက KNU ကသိုးရိမ်စေရှိတယ်ဆိုတော့အခုဆိုတပ်တနာစတဲ့တာပေါ့နော်ဆိုတော့ဒီလိုကိစ္စမျိုးတွေမှာဆိုလို့ရှိရင်တကယ်တော့ဓာတ်ပေါက်တယ်ဆိုတာအစိုးရကိစ္စပြောရအစိုးရဒီကိစ္စကိုနည်းနည်းနည်းထိန်းလိုက်ရင်ကျွန်တော်တို့ဒီပြဿနာကပြေလည်နိုင်မယ်လို့ထင်တယ်အဲ့ဒါတွေကိုတို့ဒီအစိုးရကမလုပ်နိုင်ဘူးဒါကတစ်ချက်နောက်တစ်ချက်ကကျွန်တော်တို့ဒုတိယတစ်ချက်ကပါလဲဆိုတော့ energy မှာသူစဉ်းစားထားတဲ့အဲဟိုဒီ federal ပုံစံပေါ့နော်လက်ရှိဒီနိုင်ငံရေးရဖို့အတွက်ကိုသူဘယ်လိုသွားရင်ကောင်းမလဲဆိုရင် strategy မရှိဘူးလို့ကျွန်တော်နားလဲတယ်ဆိုတော့နှစ်ဖက်ကိုပဲညှိပေးပြီးတော့ဘာပြောချင်လဲသူဘာပြောချင်လဲကိုဘာပြောချင်လဲအဲ့ဒီကနေရအောင်ညှိပေးတယ်ဒီပွဲစားသဘောမျိုးဖြစ်နေတယ်အဲ့တော့ energy ကနေပြီးတော့အစိုးရတည်းရဲ့ခေါင်းဆောင်တည်းရဲ့အနေနဲ့ဒီအလုံးကိုလိုက်နိုင်တဲ့လမ်းကြောင်းတစ်ခုကိုအရင်ဆုံးကျွန်တော်တို့ချပြပြီးဆွဲခွန်နိုင်တော့ဖြစ်နိုင်တယ်ဒါပေမဲ့အဲ့ဒါမရှိဘူးဆိုအဲ့နှစ်ချက်မရှိတဲ့အတွက်ကြောင့်မို့လို့တက်တနာရအရင်ပြဿနာအဟောင်းနဲ့ပါပဲနေနေတဲ့အတွက်ကြောင့်မို့လို့ energy ကနေပြီးတော့ဘယ်ချိန်သူတို့တစ်ဖက်ကပင်ပန်းပြီးတော့ဟာဟိုဟိုအဆင်ပြေအဆင်ကိုရောက်လာမလဲဆိုစောင့်ကြည့်သလိုဖြစ်နေတယ်ဆိုတော့ဈာမဝင်နိုင်ဘူးဈာအဖြေတစ်ခုကမပေးနိုင်ဘူးဆိုတော့အဲ့နှစ်ချက်နဲ့ကျွန်တော်တို့ကဒီဟာတက်တနာတက်နေစိတ်မရောက်ဘူးပေါ့နော်ဆိုတော့ energy ဆိုရလဲငញ្ញံရေးတက်တနာဒါပါပဲဒီနှစ်ချက်မှာကျွန်တော်တို့လဲနေတာပေါ့နော
်ဟုတ်ကဲ့ကျေးဇူးပါကိုတီဟာကျွန်တော်ဒေါက်တာဒူးချောင်ကိုပဲဆက်မေးချင်ပါတယ်ခုနကမေးကုန်ပဲကိုတီဟာပြောသွားတဲ့ထဲမှာတော့လက်ရှိလုပ်နေတဲ့ညီနေလုပ်ငန်းစဉ်တွေမှာကြုံနေရတဲ့အချက်နှစ်ချက်ရှိတယ်လို့ပြောပါတယ်ဒေါက်တာဒူးချောင်ပထမချက်ကအစိုးရကလက်နက်ကင်ဖွဲ့စည်းတွေကိုမထိန်းချုပ်နိုင်ဘူးဒုတိယချက်ကအစိုးရမှာဒီညီနေလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့တိကျကျတေချာတဲ့နီးပြူဟာမျိုးပေါ့နော်တေချာသူတို့မှမရှိဘူးဆိုတဲ့အမြင်ရှိပါတယ်ဒေါက်တာဒူးချောင်ကတော့လက်ရှိညီနေလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့တွားနေရတဲ့ပတ်သက်လို့အခုလိုဖြစ်နေရမှာစိန်ခေါ်ချက်တွေအခက်အခဲဘာတွေများမြင်ပါလဲ
ကျွန်တော်အဓိကမြင်မိတာကဒီကောင်းဆောင်လုပ်တဲ့သူတွေပေါ့အဓိကသာမတော်တန်တာလည်းနေကန်ဖွဲ့စည်းတယ်အလုံးမှာဒီဒီပြည်ပြောင်းလေးစိတ်ကရှိဖို့လိုတယ်။နောက်ယူတာမှုအပြန်တန်းယုံကြည်မှုပုံနေတာမှုဒါတွေရှိဖို့လိုတယ်။ပြောတာတမျိုးလုံးတာတမျိုးအဲလိုဖြစ်နေတဲ့ခါကျတော့ဒါကြီးကြီးရေးရရှိဖို့အများကြီးအလန်းဝေးသွားနိုင်တာရှိတာပေါ့။အဲတော့ပြောချင်တာကကြီးကြီးရေးဆိုပြီးပြောလို့မှလုပ်တာမကြီးကြီးရေးလက်တွေ့ရနောက်ပြီးပြောတာကအပြစ်ခရရေလက်တွေ့လုပ်တာအပြစ်ခမရရေဒါမျိုးတွေဖြစ်နေတယ်ဒါကိုပြန်ညှိနှိုင်းရပြန်ညှိနှိုင်းပြီးတော့ယုံကြည်မှုအပြာတန်ယုံကြည်မှုတည်ဆောက်ဖို့တော့အတယ်အပြာတန်ယုံကြည်မှုတည်ဆောက်ဖို့ဆိုတာတယောက်နဲ့တယောက်တစ်ဖက်နဲ့တစ်ဖက်ရဲ့လိုလားချက်တွေကိုအလေးထားလေးစားပြောမှဆွေးနွေးရမှာဖြစ်တယ်ဒါနဲ့နိုင်ငံရေးဆွေးနွေးပွဲအားဖြင့်နိုင်ငံရေးဆွေးနွေးပွဲယူတာဖြောင်းမှတဲ့အပြာတန်ရှိတဲ့အပြည့်ယုံများတာနိုင်ငံရေးဆွေးနွေးပွဲကိုဒါခိုင်ခိုင်မာမာပြီးပါပြီးတော့မှသာဟုတ်တယ်ပြည်ပြတာတာသူပြည့်ချက်ချတာဘုံတော့တယ်ဘယ်လိုမှမဟုတ်လို့ရှိတော့ကျွန်တော်ဒီအရှိကိုတူးနေပေါ့အခက်အခဲရှိတယ်ဒီကြားရင်းနဲ့မိကတာဘုံဆိုအခက်အခဲရှိဒါကျွန်တော်ပြောချင်တာကျွန်တော်အမိကတော့ဒါအဓိကယဉ်ကျေးမှုဒီဖောက်ကြရတယ်ဒီအစရနေတမ်းတော့နောက်ပြီးတော့မှစတန်ဒန်ကိုကျေဖွဲ့ပြီးပေါ့အဲဒါနိုင်ရေးပါတင်တာပါတော့ဒီဆိုတော့ဒီယဉ်ကျေးမှုမရှိတဲ့ဦးနဲ့တခြားဘာမှလက်တည်လို့ဆောင်လို့မရဘူးယဉ်ကျေးမှုဒီဆောက်ပဲလက်တည်လို့ဆောင်ရှိရမှာအဲ့မှာဒီအားလုံးကပြည်ပြည်ကြောင်းလေးစစ်တပ်နဲ့ပါဒါဒီညီကြေးလူကြီးတွေဆိုဒီကအားလုံးညီကြေးလူကြီးတွေအမှန်တကယ်ညီကြေးလူကြီးတွေစစ်တပ်နဲ့လုံဆောင်ကြရမှာဖြစ်တယ်ဒါမှလည်းကျွန်တော်ကအောင်မြင်တယ်လို့မလို့ရှိတော့ဒါဟိုတယောက်တစ်မျိုးနဲ့ဖြစ်နေတယ်ဆိုလို့ရှိရင်ဒါကဒီကနဟိုဒီပြောခဲ့ကြတယ်လို့ကတော့ဒါကျွန်တော်ဒီလိုနဲ့ဝေးနေတယ်ဖြစ်တယ်ပါပဲဒါအခုချင်းသာမတော့ကျွန်တော်အတိအကျမြင်မိတာကတော့ဒါရှေ့ကိုတွေ့နေလို့ဒီလိုဖြစ်တာယဉ်ကျေးမှုတည်ဆောက်မယ်နောက်ပြီးအကြံဉာဏ်လေးစားမှုရှိရမယ်နောက်ပြီးဒီပူပေါင်းဆောင်ရွက်မှုရှိရမယ်အဲ့ဒါမရှိဘူးမရှိတော့ကျွန်တော်ငြိမ်းချမ်းရေးအမြန်ရရှိအသိသိရှိမှာပဲလို့ပြောပါတယ်
ဟုတ်ကဲ့ခင်ဗျာဒေါက်တာတူးကြကျေးဇူးပါကျွန်တော်နောက်ဆုံးကုသဟာကိုမေးချင်ပါတယ်ခင်ဗျာကုသဟာခုနကဆွေးနွေးသွားကြတယ်ဒေါက်တာတူးကြလည်းပြောပါတယ်ကုသဟာလည်းဆွေးနွေးတယ်သူရရှင်လည်းပြောကြတယ်ပြည်တော်စုနဲ့ပတ်သက်လို့မျှော်လင့်ချက်တွေတော်တော်လေးအဆိုးမြင်တာတွေတွေ့ရတယ်ခင်ဗျာအဲ့တော့တစ်ဖက်ကလှည့်ကြည့်လို့ရှိရင်အခုချိန်နေမှာအလားလာကောင်းနေရောမရှိဘူးလားပြည်တော်စုကြီးနှီးပြီလားကုသဟာဒါလေးသုံးသပ်ပြီးဖြစ်ပြီပါဟု
တ်ဒါတော့ကျွန်တော်တို့ကတော့အမြဲတမ်းလေဟိုအကောင်းမြင်ဝါဒနဲ့ဆက်ဆက်မှပဲရမှာပေါ့နော်ဆိုတော့ဟိုဒီသက်သနာတွေကြာသက်သနာရှိတာလည်းအဆန်းတော့မဟုတ်ဘူးဆိုတော့ကျွန်တော်တို့ကဒီဟိုညပေါင်းများဆိုတော့ကျွန်တော်တို့ဒီငင်းငယ်နဲ့ပတ်သက်ပြီးတော့အထူးသဖြင့်ကျွန်တော်ဖက်ဒရယ်နဲ့ပတ်သက်ပြီးတော့ကျွန်တော်ဖင်လုံနဲ့ပတ်သက်ပြီးတော့လည်းအမှားတွေတင်ခဲ့ရတယ်ပုံပြထားတဲ့ကိစ္စတွေလည်းရှိတယ်ဆိုတော့ကျွန်တော်မင်းများဒီကိစ္စတွေအခုဒီချိန်မှာတော့ပွေလင်းလင်းသိသွားပြီသိသွားတဲ့ခါကျတော့ကျွန်တော်ဖက်ဒရယ်ဆိုတာလည်းတောက်ဆရာမဟုတ်တော့ဘူးအဲ့တော့ဂျင်းကြီးဂျင်းပါလာတယ်ပေါ့နော်ဖက်ဒရယ်ဆိုတဲ့အတုံးလုံးနဲ့ဂျင်းပါလာတယ်တနည်းရဲ့အခြေခံအချက်တွေနဲ့ဟလာဒီအဖြစ်အပျက်ရှိတဲ့ဖက်ဒရယ်သဘောတရားတွေကိုကျွန်တော်ပို့ပြီးထိတိကျကျလာလို့ဂျင်းပါလာရင်အတောက်တရားရော့သွားရင်ကျွန်တော်ဆွေးနွေးမှုတွေရှေ့ရောက်လာမယ်လို့ထင်တယ်ဆိုတော့ကျွန်တော်တို့ကဇွဲတော့ရှော့လို့မရဘူးဘာလို့ဆိုတော့ဒါကျွန်တော်နှစ်ပေါင်းများစွာအဆွေးနွေးပဲဖြစ်ထားခဲ့တဲ့အတွက်ကြောင့်မို့အခုတို့ဒုံဝင်နဲ့ဆွေးနွေးတဲ့အချိန်မှာအားလုံးကလည်းတော့ရှော့ပြကြတယ်အဖြစ်နဲ့မဖြစ်ဘူးပေါ့အားလုံးကသိယူတယ်ဟိုတက်မလို့ဆိုလဲထိုးလေးတကောင်ပဲအဲ့တော့သူနားလေခဲ့တဲ့ဟိုအဓိပ္ပာယ်တစ်မျိုးဆိုတော့ဒီချိန်မှာသူတို့တာဝန်ယူပြီးဒါကိုလုပ်ဖို့လေသူတို့ဘက်ကလည်းခက်ပုံရတယ်ဆိုတော့ energy ကလည်းအဲ့ဒီလိုမျိုးပေါ့နော်တကယ်ဟိုတိုင်းပြည်မှာအရေးပါတဲ့အကြောင်းလေးတစ်ခုဆိုတော့သူလည်းပိုင်ပိုင်နဲ့နဲ့သူပြောက်တဲ့သဘောထားနဲ့သူကမလုပ်နိုင်ဘူးအဓိကတော့အဲ့ဒီ၃ခု၃ခုလည်းပြေးလေဖူးရှားဖို့နဲ့အဓိကပုံပြီးရင့်ကျက်လာဖို့ဆိုဆရာဟိုဟာဒေါက်တာဒုစရပြောသားဆိုဒီကျွန်တော်တို့ဒီ federal ဆိုတာခွဲသက်ဖို့မဟုတ်ဘူးပူပေါင်းဖို့ဘယ်လိုပုံစံပူပေါင်းလဲဆိုတာကိုစဉ်းစားတာဆိုတော့အတွေ့အခေါ်မျိုးကိုကျွန်တော်တို့၃ခု၃ခုလည်းအားလုံးမှာတွေးလာနိုင်တယ်ပြည်သူလူထုကိုယ်နဲ့ကလည်းတကယ်တော့နားလည်လာမယ်ဝိုင်းပြီးစဉ်းစားလာမယ်ဆိုလို့ကျွန်တော်ထင်တယ်ပြည်လည်မှုကိုရောက်သွားမယ်အခုကတော့ကတ္တနာကြီးတော့ရှိတယ်ဒါပေမဲ့ federal ဆိုတာကြီးကိုကျွန်တော်တို့ကကြားလိုက်ရပြီအားလုံးကရင်ဆိုင်လိုက်ရပြီသွားမယ်လို့လည်းပြောထားပြီဖြစ်တဲ့ကျွန်တော်တို့ကသွားဖို့ကတော့ဒါမင်းတမန်ကောင်းတဲ့အခြေအနေပါပဲသို့တော့သွားပြောတယ်စူးစမ်းခွင့်တို့တတိကြီးကြီးနဲ့ဖယ်ရမယ်အာဃာတတွေမထားပဲနဲ့ကျွန်တော်တို့ချစ်ဆက်သွားနိုင်ဖို့ကိုပဲစဉ်းစားပြီးသွားမယ်ဆိုလို့ရှိရင်တော့ကောင်းပါတယ
်ဟုတ်ကဲ
့ဟိုပြောမယ်ဆိုလို့ရှိရင်တော့အကောင်းကြီးလည်းရှိပါတယ်ဗျာဟု
တ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်တို့ daily life အစီအစဉ်ချိန်လေးဆက်သွားလို့ပါအဓိကပေါင်းဆွေးနွေးပြီးတဲ့ကုသီဟာဒေါက်တာတူးကြောင့်နဲ့တော့ရှိနေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ daily life အစီအစဉ်ဒီမှာရန်နာကိုပြေးပါ
ဆက်ပြီးတော့သတင်းချင်းချုပ်ကိုပြောပြပါမယ်။ကိုရိုနာဗိုင်းရပ်စ်ဘောကူးဆက်သူတစ်ပါးလုံးမှာ9,800ကျော်၊သေဆုံးသူ3,900ကျော်နဲ့ပြန်သက်သာလာသူ36,000နီးပါးရှိလာပြီဖြစ်ပြီးအယုံနဲ့တောင်ကိုရီးယားလိုနိုင်ငံတွေမှာအခြေအနေတွေတိုးတက်လာပြီးမြေဒေတာတွင်ပြည်ရောဂါပိုးပြန့်နှံ့ကူးစက်မှုအဆုံးသတ်ဖို့အဝေးကြီးလိုသေးတယ်လို့ဒူလွေးချူကသတိပေးပါတယ်။ဒီတော့တင်ပါပဲ။ COVID-19 ကူးဆက်သူအရေအတွက်36,000ကျော်ရှိနေပြီဖြစ်တဲ့အမေရိကန်ပြည်ထောင်စုမှာခက်ခွာခွာနေထိုင်ကြရေးဆိုင်ရာသူရဲ့ညွှန်ကြားချက်တွေကိုလိုက်နာဖို့နောက်ထပ်တစ်လတန်းတိုးလိုက်တာကြောင့်အမေရိကန်ကလူပေါင်းတစ်သန်းရဲ့အသက်တွေကိုကယ်တင်နိုင်မယ်လို့သမ္မတဒေါ်နယ်ထရမ့်ကတနင်္လာနေ့မှာပြောပါဗျာ။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမှာမင်းဂျီယွန် UNHCR ကသူတို့အကူအညီပေးနေတဲ့နိုင်ငံတကာဒုက္ခသည်စခန်းတွေထဲမှာ COVID-19 ရောဂါတားဆီးကာကွယ်ရေးစတင်လှုပ်ဆောင်နေပါဗျာ။ရိုဟင်ဂျာဒုက္ခသည်8,000ကျော်လောက်ပြည်ကျပ်နေထိုင်နေရတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံစခန်းတွေထဲကကျန်းမာရေးဌာနတွေမှာလုကန်နေတဲ့ဝန်ထမ်းတွေအတွက် COVID-19 ဆိုင်ရာသင်တန်းတွေစပေးနေပြီလို့ UNHCR ရဲ့ဒီကနေ့ရက်စွဲနဲ့ထုတ်ပြန်ချက်မှာဖော်ပြထားပါဗျာ။COVID-19 လို့ကမ္ဘာကာယရောဂါပြီးနဲ့ရင်ဆိုင်နေရချိန်မှာမြန်မာနိုင်ငံအပါအဝင်အင်တာနက်ဆက်သွယ်ရေးဖြတ်တောက်ထားတဲ့နိုင်ငံတွေအနေနဲ့လူအသက်တွေမဆုံးရှုံးစေရအောင်အင်တာနက်ဆက်သွယ်ရေးပြန်ဖွင့်ပေးဖို့လူအခွင့်အရေးစောင့်ကြည့်လေ့လာရေးအဖွဲ့ HRW ကတောင်းဆိုပါရယ်။ COVID-19 ကြောင့်မြန်မာနိုင်ငံအပါအဝင်ဒေသတွေမှာစီးပွားရေးကျဆင်းနိုင်တဲ့အကြောင်းကမ္ဘာ့ဘဏ်ကသတိပေးပါရယ်။ဒီရောဂါကြောင့်မြန်မာနိုင်ငံမှာ2019-2020ဘဏ္ဍာနှစ်တွင်စီးပွားရေးထိခိုက်နိုင်ပေမယ့်အစောပိုင်းမှာစီးပွားရေးအခြေအနေကောင်းမွန်ခဲ့လို့အနည်းငယ်ခံစားနိုင်တဲ့အကြောင်းလည်းကမ္ဘာ့ဘဏ်ထုတ်ပြန်ချက်မှာဖော်ပြထားပါရယ်။ကျမကြီးဆိုင်ရာမူဝါဒတွေနဲ့စီးပွားရေးဆိုင်ရာမူဝါဒတွေကိုအချိုးညီညီတတ်မှတ်နိုင်မယ်ဆိုရင်စီးပွားရေးအခြေအနေကိုထိန်းထားနိုင်မှာဖြစ်ပေမဲ့ပြည်တွင်းမှာ virus ဘိုးကူးစက်မှုပိုဆိုးလာမယ်ဆိုရင်တော့စီးပွားရေးအကျပ်တွေကြုံရနိုင်တဲ့အကြောင်းလဲကမ္ဘာ့ဘဏ်ကသတိပေးထားပါတယ်။ဒီတော့ဒီမှာပဲဒီကနေ့အာရှဒေသကအစုရှယ်ယာဈေးကွက်တွေအတက်နဲ့ဈေးပိတ်သွားပါတယ်။အထူးသဖြင့်တော့တရုတ်နိုင်ငံမှာဆက်ယုံလို့ယုံပြီးပစ္စည်းတွေပြန်ထုတ်လုပ်လာနိုင်တာကြောင့်ဈေးနှုန်းမြုပ်နှံသူတွေကျေနပ်အားရတဲ့အတွက်အစုရှယ်ယာဈေးကွက်တွေပြန်တက်သွားတာဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံမှာအကျဉ်းသားတွေအဆမတန်များနေတဲ့ကျဉ်းတောင်တွေကနေ COVID-19 ရောဂါကူးစက်ပြန့်နှံ့မှုကြိုတင်ကာကွယ်တဲ့အနေနဲ့အကျဉ်းသား3,000ပတ်ဝန်းကျင်ကိုအချိန်ဆပြီးလွှတ်ပေးဖို့ရှိနေပါတယ်ခင်ဗျာ။ရင်ခါညတွေ VOA စီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ကျွန်တော်တို့ဗီဒီယိုစီစဉ်ပြီးပြီးချင်းပါပဲ။နေ့စဉ် TV သတင်းတော်အစီအစဉ်ကို Intel Set 17နဲ့ Nia Set 3 တို့အပြင် VOA Facebook စာမျက်နှာမှာလည်းထုတ်လွှင့်မှာမို့စောင့်မျှော်ကြည့်ရှုအားပေးနိုင်ပါတယ်။ VOA စီစဉ်တွေကိုကြည့်ရှုအားပေးနားဆင်ကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။တော်ရရှင်များအားလုံးနဲ့တို့ကမြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးပြာဝေးကွာပြီးကိုယ်စိတ်နှစ်ဖြာကျန်းမာချမ်းသာကြပါစေခင်ဗျာကျွန်တော်ကြော်ကြော်သိပါ
This program has come to you from the Voice of America, Washington.